Welcome to the Voice of America in Burmese.
ချစ်စွာသောတော်တော်ရှင်များတားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါသည်ဗျာ VOA American အသံရဲ့2024ခုနှစ်မတ်လ9ရက်စနေမနက်ခင်းမြန်မာပိုင်းရေဒီယိုရုပ်သံစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေ9.3249လိုင်းလမီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6:00နာရီကနေ 9:00 တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဉ့်ညားရေးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
ဂါဇာအပြစ်ရယ်ဆဲကြီးအလားအလာဟားမက်စ်တို့အပေါ်မူတည်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောပါရယ်ရုရှားနဲ့ငြိမ်းချမ်းရေးစီစဉ်နိုင်ခြင်းယူကရိန်းနဲ့တူရကီသမ္မတတို့ဆွေးနွေးကြမှာဖြစ်ပါရယ်2023စစ်အာဏာသိမ်းပြီးနောက်ခိုလုံလာတဲ့မြန်မာဒုက္ခသည်တို့ကိုအိန္ဒိယကစတင်ပြန်ပို့နေပါရယ်
အဲဒီလိုနောက်ဆုံးရသတင်းတွေအပြင်ပြင်းထန်လာနေတဲ့တရင်းသားတိုင်းတွေကဆေးအခြေအနေသတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါရယ်ဒါပြင်ကချင်လွတ်မြောက်ရေးတပ်မတော်ရဲ့ထိုးစစ်ပေါ်လိမ့်လာသူတွေရဲ့အမြင်နောက်ဒုက္ခသည်စခန်းကရ ेंजर လူငယ်တွေကိုစစ်ကောင်စီကတနန်းပေးတဲ့ပေါ် NUG လူခွင့်ရေးဒူဝင်ကြီးကတုံ့ပြန်ချက်တခါပြည်တွင်းရွှေဈေးကွက်အခြေအနေသတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဗျာ။နောက်အပတ်စဉ်တစ်ဆက်ပေးနေတဲ့မျိုးသမီးကဏ္ဍမှာတော့နိုင်ငံတကာမျိုးသမီးများနေ့မှာလူမှုအလွှာဆောင်ပါဝင်မှုမြင့်တင်နိုင်ဖို့နှိုးဆော်ထားချက်တွေကိုလည်းစူးစီးတင်ဆက်ထားပါတယ်။ဒါ့အပြင်သုတဆုံးလဲအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်ဗျာ။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုโอเคမျိုးသက်ကပြော့ပြပြပါဦးခင်ဗျာ
ရှီဆူရာဟာဟမတ်ရှေပေါ်မှာပဲမူတည်နေတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကန်ကတောက်ကြနေမှာပြောကြလိုက်ပါတယ်အီဂျစ်နိုင်ငံကိုင်ရိုမှာပြုတ်လုတဲ့ဂါဇာအပြစ်ခတ်ရစင်းရှင်းရှင်းပွဲကနေသဘောတူညီမှုတစုံတရာမရပဲဟမတ်ရှေနှိမ့်နိုင်ရင်မှုတွေစက်တပရင်းတွေကပြန်ပြီးထွက်ခွာသွားပေမဲ့အမေရိကန်ကတော့ဂါဇာမှာအပြစ်ရရေးအတွက်ဆက်ပြီးလှုပ်ဆောင်မယ်လို့တူရကီကိုယ်စားလှယ်နဲ့ဝါရှင်တန် DC မှာဆွေးနွေးပွဲမလုပ်ခင်ဝန်ကြီးဘလင်ကန်ကပြောပါတယ်။ဒါအပြင်စက်တပရင်းညနိုင်ငံတော်ခြေပြမင်းကုန်းမှာသမ္မတဂျိုးဘိုင်ဒန်ကဂါဇာကိုအထောက်အကူပစ္စည်းတွေရေချောင်းကနေပို့ပေးဖို့အတွက်ကြေညာချက်နဲ့ပတ်သက်တဲ့အစီအစဉ်တွေကိုလည်းချပြပါတယ်။ဒီစီဇန်ကအကူအညီပစ္စည်းတွေဂါဇာကိုရောက်ဖို့အတွက် EU ဥရောပတမကစိုက်ပရက်စ်ဗြိတိန်နဲ့အာရဗ်စပေါ်မြပြည်တော်စု UAE ပါဝင်နိုင်ငံတွေကြားပူတွဲဆောင်ရွက်မယ့်အစီအစဉ်လို့ပြောပါတယ်။ဒီအစီအစဉ်ကနဦးလုပ်ငန်းကိုတောက်ကြနေမှာစတင်ခဲ့တယ်လို့ Cyprus ကိုရောက်နေတဲ့ဥရောပကော်မရှင်နာမင်းကြီးအကြီးကဲ Ursula von der Leyen ကလည်းအမြန်လုပ်မယ်ဆိုရင်တနင်္လာနေ့လောက်မှာအကူအညီပေးပြီးတော့လုပ်မယ်လုပ်ငန်းတွေကအသင့်ဖြစ်ဖို့သူမျှော်လင့်တယ်လို့ပြောပါတယ်။ကုလသမဂ္ဂရဲ့ဂါဇာဆိုင်ရာလူသားစာနာမှုပူးပေါင်းဆောင်ရွက်အဖွဲ့အကြီးတန်းအရာရှိ Secret Guard ကလည်းဒီအစီအစဉ်အတွက်ကြိုဆိုခဲ့ပါတယ်။ Ukraine သမ္မတဗလိုဒီမီယာဇယ်လန်စကီဟာတူရကီသမ္မတရစ်ဆက်တယ်ပ်အာဒူဂန်နဲ့တွေ့ဆုံမှုတူရကီအစ္စတန်ဘူကိုတောက်ကြနေမှာတွေ့ရောက်ပါတယ်။ခေါင်းဆောင်နှစ်ဦးယူကရိန်းရုရှားစစ်ပွဲအရေးဖင်လန်နဲ့ဒေသကောက်နှံတင်ပေါ်ရေးသဘောတူညီချက်နဲ့ရုရှားဖမ်းထားတဲ့ယူကရိန်းစစ်တုံးဘန်းနဲ့နိုင်ငံရေးကျင်းသားတွေအရေးကိုဆွေးနွေးမှာဖြစ်ကြောင်းသမ္မတဇယ်လန်စကီရုံးကထုတ်ပြန်တယ်လို့တူရကီသတင်းတွေမှာလည်းဖော်ပြပါတယ်။ယူကရိန်းရုရှားစစ်ဖြစ်နေတဲ့နှစ်နှစ်ကျော်ကာလအတွင်းနေတော့ဖွဲ့ဝင်ဖြစ်တဲ့တူရကီဟာနှစ်ဖက်စလုံးနဲ့ဆက်ဆံရေးအဆင်ပြေတဲ့အတွက်ဒီနှစ်နိုင်ငံကြားငြိမ်းချမ်းညှိနှိုင်းမှုတွေလှုပ်လာအောင်တိုက်တွန်းမယ်လို့မျှော်လင့်နေကြတာပါ။တူရကီနိုင်ငံခြားရေးဝန်ကြီးဟာကန်ဖီဒန်ကလည်းပြီးခဲ့တဲ့သတင်းပတ်ထဲရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ဖ်နဲ့တွေ့ဆုံခဲ့တဲ့နောက်ပိုင်းယူကရိန်းနဲ့ရုရှားအပြစ်ရဆွေးနွေးပွဲတွေလုပ်ဖို့တိုက်တွန်းခဲ့တာဖြစ်ပြီးဒီလိုဆွေးနွေးမှုတွေဟာရုရှားကျူးကျော်မှုကိုအတိအမှတ်ပြုတဲ့သဘောမဖြစ်စေရဘူးလို့လည်းပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီရဲ့တူရကီခီးစဉ်ဟာရုရှားရွေးကောက်ပွဲကျင်းပမယ်မတ်လ15ကနေ18ရက်နောက်ပိုင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့တူရကီခီးစဉ်မတိုင်ခင်လာရောက်တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းရဲ့နဲ့ပတ်သက်ပြီးချက်တပရင်းညနိုင်ငံတော်အခြေပြမင်းကုန်းမှာထည့်သွင်းပြောကြားခဲ့တာအတွက်ယူကရိန်းပြည်သူတွေကဝမ်းမြောက်နေကြပါတယ်။ဒါပေမဲ့လက်တွေအကူအညီတွေလိုအပ်နေသေးတယ်လို့ထောက်ပြကြတာပါ။သမ္မတဘိုင်ဒန်ဟာနိုင်ငံတော်အခြေပြမင်းကုန်းမှာလွတ်လပ်မှုနဲ့ဒီမိုကရေစီအားတိုက်ခိုက်ခံနေရကြောင်းဒီလိုတိုက်ခိုက်ခံရတာအတွက်တမိုင်းမှာဖြည့်ဦးဖြစ်စဉ်အနေနဲ့ပဲမတက်မှတ်ကြဖို့တောင်းဆိုတယ်လို့ယူကရိန်းဖြစ်ရကိုတင်ပြခဲ့ပြီးဟစ်တလာကိုဆန့်ကျင်တဲ့စစ်ပွဲနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုတိုက်တဲ့စစ်ပွဲတွေနှိုင်းယှဉ်ပြခဲ့တာဖြစ်ပါတယ်။ယူကရိန်းအတွက်အမေရိကန်ရဲ့ရှေးကူညီပါဝင်အတုံးစီရန်မုံငွေချထားရတဲ့ပတ်သက်ပြီးလက်နေချီမရင်မရဖြစ်နေတာကြောင့်ဒီရန်မုံငွေကိုအတီးပြုတ်ပေးချဖို့လဲသမ္မတဘိုင်ဒန်ကလွှတ်တော်မှတ်တွေကိုထပ်ပြီးတောင်းဆိုခဲ့တာပါ။ သမရရဲ့ Ukraine ရဲ့ထက်သွင်းပြောကြတဲ့မင်းကွန်းကလည်း American က Ukraine ကိုအကူအညီတွေဆက်ပြီးပေးမယ်ဆိုတဲ့ကတိကြောင့် Ukraine နိုင်ငံသားတွေကျင်းတဲ့လက်ခံတယ်လို့ Kiev က VOA သတင်းတော်ကပြောပါတယ်။ဒါပေမဲ့လည်း Ukraine မြို့ရွာတွေဟာ Russia ရဲ့နေ့စဉ်ဘုံးခွဲတိုက်ခိုက်မှုကိုခံနေရတယ်လို့ရှေ့တန်းမှာလည်း Russia တပ်တွေကတိုးမြင့်တိုက်ခိုက်တာကိုခံနေရတာပါ။ဒါကြောင့် American ရဲ့အကူအညီက Ukraine အတွက်တိုက်ကိုအရေးပါနေတာဖြစ်ပြီးနိုင်ငံလွတ်မြောက်ရေးနဲ့ Democracy အတွက် Russia နဲ့စစ်ပွဲဆင်နွှဲနေရတဲ့ Ukraine ကိုအမေရိကန်ကလက်တွေ့အကူအညီတွေပေးဖို့အတွက်တောင်းဆိုနေကြပါတယ
် View American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကစနေမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ကချင်ပြည်နယ်မြကျင်းနားဗမောကားလမ်းတစ်လျှောက်မှာတောက်ကြံတွေကစစ်ကောင်စီနဲ့ KIA တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးနှစ်ရက်တာတိုက်ပွဲအတွင်း KIA ကစခန်းကြီး၄ခုလောက်ပါဝင်စခန်းပေါင်း၁၀ခုကျော်လောက်ကိုတည်ယူခဲ့ပါတယ်။ KIA ကဝိုင်းမော်နဲ့မိုးမောင်မြို့နယ်အတွင်းမြကျင်းနားဗမောကားလမ်းတစ်လျှောက်ကစစ်ကောင်စီရဲ့တပ်စခန်းတွေကိုကျေသပရင်းနဲ့မနက်ခရက်ကကြပြိုင်နဲ့တိုက်ခိုက်တာပါ။စစ်ကောင်စီဘက်ကလိုင်စာကိုပစ်ခတ်တဲ့နဲ့ကြီးကြီးတွေတရုတ်နိုင်ငံဘက်ကြောက်ရွံ့တာရှိတယ်လို့ KIA ကပြောပါတယ်။လေကြောင်းနဲ့တိုက်ခိုက်တာတွေရှိပေမဲ့လိုင်ဇန်မြို့ကိုတော့မပါဘူးလို့ပြောပါတယ်။မြကျင်းနားဗမော်လမ်းတကြောမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကို KIA ကထိုးစစ်ဆင်တိုက်ခိုက်တာကြောင့်လမ်းမကြီးမှာရှိတဲ့ခြေရွာအများပြားဟာစစ်ဘေးရှောင်နေကြပါတယ်။ဒေါ်ဖုံးရံနဲ့မြို့တဲ့ဂျားကရွာအများစုကတော့ကားလမ်းမကြီးကနေမုံလိုင်းချောင်းဘေးကခြေရွာတွေဘက်ကိုတင်းရှောင်ကြတယ်လို့တချို့ကတော့မိုးမောက်ဗမော်ဘက်ကိုတင်းရှောင်ပြကြတာပါ။လုံလုံးစဲဗမော်မြို့ပေါ်ကဖုန်းကြောင်တွေမှာ6,200ကျော်လောက်ရောင်းနေပါပြီ။လက်ရှိကချင်ပြည်နယ်မြကျင်းနားဗမော်လမ်းတစ်လျှောက်ဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတရားဝင်သတင်းမထုတ်ပြန်သေးပါဘူး။ကရင်ပြည်နယ်မြဝတီမြို့တင်ကန်းညီနောင်ကြီးရွာအုပ်စုမှာရှိတဲ့စစ်ကောင်စီရဲ့ခမရ399နဲ့အနီးတဝိုင်းမှာ KNLA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတို့မတ်လ9ရက်ကစတိုက်ပွဲတွေဖြစ်ပွားနေတာပါ။2021စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအိန္ဒိယဘက်ထွက်ပြေးခလုံးနဲ့မြန်မာဒုက္ခသည်တွေကပထမအတုပ်ကိုတောက်ကြံတွေကစပြီးနေရပြန်ပို့နေပါပြီ။အိန္ဒိယမြန်မာနှစ်နိုင်ငံလွတ်လပ်စွာကူးသန်းသွားလာခွင့်ပိတ်ပင်တော့မှဖြစ်ကြောင်းပြောကြားပြီးသတင်းပတ်အနေနဲ့အကြံမှာပဲအခုလိုပြန်ပို့တာပါ။လာမယ့်ရက်တွေအတွင်းမှာလည်းနောက်ထပ်ပြန်ပြီးပို့ဖို့ရှိတယ်လို့ပြောပါတယ်။အိန္ဒိယမြန်မာနယ်စပ်ဒေသမှာတူညီတဲ့လူမျိုးစုတွေမိသားစုတွေနှစ်ဖက်နိုင်ငံမှာနေထိုင်ကြတာဖြစ်ပြီးမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းထောင်နဲ့ချီတဲ့အရသားတွေရောညာနဲ့ချီတဲ့စစ်သားတွေပါမြန်မာဘက်ကနေအိန္ဒိယနယ်စပ်ကျော်ဖြတ်ပြီးလာရောက်ခိုးလုံကြတာဖြစ်ပါတယ်။ဒါဟာလူမျိုးစုအတိုင်းဝန်ကြားအဆင်မပြေတင်းမာမှုတွေရှိလာနိုင်ပြီးဒီတင်းမာမှုကအိန္ဒိယနိုင်ငံတလွှားပြန့်သွားမှာကိုဗဟုအစိုးရကစိုးရိမ်နေတာပါ။တရားမဝင်လာရောက်တဲ့မြန်မာနိုင်ငံသားတွေကပထမအတုပ်ကိုတောက်ကြံနေကစပြန်ပို့တယ်လို့မဏိပူပြည်နယ်ဝန်ကြီးချုပ်ဘရန်ဆင်းကပြောပါတယ်။မဏိပူအစိုးရဟာသူ့ရဲ့ပြည်내တဲ့တရားဝင်လာရောက်တဲ့မြန်မာ89ယောက်ထက်မနည်းပြန်ပြီးပို့ဖို့စီစဉ်နေတယ်လို့ Rogers သတင်းကပြောပါတယ်။မဏိပူပြည်내မှာမနည်းမေးလာတဲ့ Cookie Channel ကတဲ့လူမျိုးစုတွေကြားအရိယုံဖြစ်ပွားတဲ့အတွက်လူပေါင်း200နီးပါးသေဆုံးရပါတယ်။ပြန်ဖို့ခံရတဲ့ပထမအတုပ်ဟာအိန္ဒိယနယ်စပ်မိုးရင်းမြို့ကိုရောက်နေပြီဖြစ်ပြီးသူတို့ကမြန်မာအာဏာပိုင်ရေးစီစနေနေ့မှာလွှဲပြောင်းပေးဖို့အတွက်စီစဉ်နေပါတယ်။အာဖဂန်မျိုးသမီးတွေပညာသင်ကြားရတဲ့အလုပ်လုပ်ခွင့်နဲ့မပေးရင်အာဖဂန်နိုင်ငံဟာဆင်းရဲရင်ပိုးပြီးနက်လာဖို့ရှိတယ်လို့နိုင်ငံတကာဝန်ကျင်တာပို့ကိုပိုးပြီးခံရဖို့ရှိတယ်လို့ကုလသမဂ္ဂတာလီဘန်အာဏာပိုင်တွေကတောက်ကြံတွေကအရေးပေးလိုက်ပါတယ်။နိုင်ငံတကာမျိုးသမီးနဲ့ထိမှကျင်းပနေချိန်မှာပဲအခုလိုအမျိုးသမီးတွေရပိုင်ကိုကန့်ချိန်ချုပ်မှုတွေမလုပ်ဖို့အတွက်အာဖဂန်ဆင်ရဲကုလသမဂ္ဂအထောက်အကူပေးရေးအဖွဲ့ UNAMA အကြီးအကဲကတောင်းဆိုတာပါ။အမျိုးသမီးတွေ main clinic ရဲ့ပုံမှာကန့်သက်တားမြစ်ဖို့တွေကိုစိတ်နှလုံးမချမ်းမြေစရာတွေ့နေရကြောင်းနဲ့ဒီလိုလုံဆောင်တာအာဖဂန်နစ္စတန်ရေရှည်ငြိမ်းချမ်းရေးနဲ့တရားဝါပြောရေးအတွက်အတားအဆီးဖြစ်စေတယ်လို့လည်းပြောပါတယ်။ဒီနှစ်အမျိုးသမီးများနဲ့ဆောင်မှုဖြစ်တဲ့အမျိုးသမီးတွေကိုရင်းနှီးနှုံနှံမှုလို့အကြောင်းအထူးသတိရှိလာစေဖို့ဖြစ်တယ်လို့လည်းပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်နဲ့အာဏာရလာတဲ့2021ဩဂုတ်လကစပြီး main clinic ရဲ့အလင်းရန်ပညာထက်ပိုတင်ကြောင်းကိုပိတ်ပင်ခဲ့တာပါ။ဒါပြင်တာလီဘန်တွေဟာအမျိုးသမီးတွေအတွက်အိမ်အပြန်ပလွတ်လပ်စွာလှုပ်ရှားတော်လာခွင့်ကန့်သက်တယ်လို့လူများတော်လာတဲ့နေရာတွေတော်လာခွင့်ပိတ်ပင်လိုက်ပြီး ကုလသမဂ္ဂနဲ့တခြားအကူအညီပေးအဖွဲ့အစည်းတွေပါဝင်ပုဂ္ဂလိကလုပ်ငန်းခွင်တွေမှာအလုပ်လုပ်ခွင်နဲ့တားမြစ်ခဲ့တာဖြစ်ပါတယ
်။စနေမနေ့ထိပ်တန်းသတင်းတွေကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာပါဗျာ။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်ဗျာ။ဒါပြင်အဲဒီမှာသတင်းတွေစောင်းမားတွေတွစ်ဆုံမင်းမြန်ကန်းတွေနဲ့သတင်းသုံးသက်ချက်တွေကိုလည်းအချိန်မရွေးပြန်လည်ကြည့်ရှုနိုင်ပါတယ်ဗျာ။မိမိရဲ့သဘောထားအမြင်တွေကိုတော့ VOA Bambi's Facebook နဲ့ YouTube ကအခုထုတ်လွှင့်ချက်တွေမှာလည်းဓာတ်ရိုက်မှတ်ချက်ပြုနိုင်ပါတယ်။အခုကဆက်လို့သတင်းပေးပို့ချက်စောင်းမားနဲ့ပတ်စင်ခန္ဓာတွေကိုစတိုက်တင်ဆက်သွားပါမယ်ဗျာ။အခုတော့ပြင်းထန်လာတဲ့တနင်္လာရီတိုင်းတွေက CA သတင်းပေးပို့ချက်နဲ့စတင်ပါမယ်။တနင်္လာရီတိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်တာတွေခက်စိတ်စိတ်ရှိလာတယ်လို့ဒေသခံတွေနဲ့တော်လိုင်းအဖွဲ့တွေကပြောပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတွေရွာလုံးကျွတ်ထွက်ပြေးနေရတယ်လို့အရသာထိခိုက်သေဆုံးတာတွေလည်းရှိတယ်လို့ပြောပါရယ်။ဒီကြောင်းပေးပို့ထားတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါဗျာ
။တနင်္လာနေ့တိုင်းထဲမှာစစ်ကောင်စီနဲ့တော်လိုင်းအဖွဲ့တွေကြားကတိုက်ပွဲပြင်းထန်နေပြီးလေကြောင်းနဲ့ဘုံကျဲတိုက်ခိုက်တာလည်းဖေဖော်ဝါရီလကတည်းကစပြီးရှိနေတယ်လို့ပြောပါရယ်။အခုမတ်လထဲမှာတော့ထဝယ်ခရိုင်ကတိုက်ပွဲတွေမှာစစ်ကောင်စီဘက်ကနေ့စဉ်လေကြောင်းအသုံးပြုလာတယ်လို့ထဝယ်ခရိုင်ဒေသကာကွယ်ရဲဘော်သူကပြောပါရယ်။
မတ်လတဲမလို့ကျွန်တော်တို့ကဒီနေ့စဉ်ပေါ့နော်နေ့စဉ်မနေ့စောစောဆိုရင်ဟိုရိုင်းရင်ရောက်နေပြီနေ့စဉ်ကတော့သူကဟိုရိုင်းရင်ပုံကျတာပြခတ်တက်ခိုက်တာတွေဖြစ်နေတယ်ဗျကျွန်တော်တို့ဘက်မှာလေဒီကောင်တော့တော်ခရင်တန်းနေရမှာကျွန်တော်လေရောင်းတိုက်ခိုက်မှုအဲ့လောက်မရှိဘူးကျွန်တော်တို့တော်ခရင်တမောပဲဖြစ်နေတာဒီတော့ပဲဒီကောင်ဥတည်နေတာဒီကောင်တော့လေရိုင်းရင်လာတယ်ပြီးရင်တန်းနေရင်လာတယ်ဘေးဒီဇာတ်ကနေပြီးတော့သူကလက်ရင်လာပြီးတော့လက်ကျတာတွေရှိတယ်သာရီတော့တိုက်ခိုက်တာလည်းရှိတယ်နော်။ခြေတော်နဲ့ဘယ်ဒီကသူတို့ပြတ်မှတ်ထားနေတာပေါ့။အဲ့လိုပေါ်ပြီးတွေ့ရတယ်ကဟုတ
်။အရှိတော်ဒေတာတိုက်ပွဲတွေကြောင့်ဆစ်ဆောင်နေရတဲ့ဒေတာကန်အရေးအတွက်က9000ဝန်းကျင်အထိရှိထားတယ်လို့ဒေါနတနင်္လာရီအဖွဲ့ကစာရင်းပြုစုထားပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့မှာစတင်ခဲ့တဲ့အရှိတော်ဒေတာတိုက်ပွဲအခြေအနေဟာအခုအထိအပြန်အလှန်စည်ရေးသင်းမာနေလို့မြေပြင်မှာဆစ်ဆောင်နေရသူဦးရေဟာဒီထက်ပိုများနိုင်တယ်လို့လည်းဒေတာကန်တွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်အရက်သားပြည်သူတွေထွက်ပြေးတန်းဆောင်နေရပြီးထိခိုက်ဒဏ်ရာရတာနဲ့တေဆုံးသူတို့ချို့လည်းရှိတယ်လို့ပြောပါတယ်။အရက်သားပြည်သူတွေအနေနဲ့လေကြောင်းရံဘယ်လိုကာကွယ်ရမလဲဆိုတဲ့အသိပညာနဲ့ဘုံခိုခြင်းတွေတူးထားဖို့လိုတယ်လို့လည်းကာကွယ်ရေးရဲဘော်ကပြောပါတယ်
။ဒီ MI2 ဟောရရင်လည်းသူတို့အပေါ်နေပြီးတော့ပုံကြီးပြစ်ချလာတာ။ဟောရွာတွေထဲကြားတဲ့ဟာတွေကြားတဲ့မိနစ်တနည်းအောင်ဆိုရှင်မတယ်လောက်မင်းဟောဖီဘာရေမှာပါလာတဲ့ပြည်သူတွေလည်းပိုးပြီးကြလာတော့ကြည့်ပါလားရှိတယ်ပေါ့နော်ထိပြီးတော့သက်ဆိုးဆိုးသွားတယ်ထိတယ်ပေါ့ရာဘာပြည်သူတွေကိုအပြစ်မှတ်ထားပြီးတိုက်နေတဲ့ပုံစံမျိုးကိုကျွန်တော်တို့ပြောလို့ရတယ်ဗျအဲ့လိုမျိုးတွေဖြစ်နေတယ်ပေါ့နော်အဲ့တော့နော်ဒီသူတွေအနေနဲ့လည်းသိပညာလိုအပ်တယ်ပေါ့နော်ဒီရိုင်းရင်လာလို့ရှိရင်ဒီဘယ်လိုနေရမလဲဘယ်လိုထိုင်ရမလဲဆိုတဲ့ဟာတွေလိုတယ်ပေါ့ဟောနောက်တစ်ခုကဒီဘိုးခုချင်းတွေလည်းဟိုတူဖို့လိုတယ်ပေါ့နော်
တနင်္လာရီတိုင်းထဲမှာအခုလိုလေကြောင်းတိုက်ခိုက်ခံရပြီးအပြန်အလှန်စီးရဲသင်းမာရာတွေမဖြစ်ခင်ကတည်းကဒေသကာကွယ်ရေးအဖွဲ့တွေကဘုံခိုခြင်းတူးထားကြဖို့တတိပေးထားတာရှိတယ်လို့ဒေသခံတွေကပြောပါတယ်။စစ်ဆောင်နေရသူတွေကိုလည်းလေကြောင်းရံကာကွယ်ရေးအသိပညာပေးအစီအစဉ်တွေကိုစစ်ဆောင်ကူညီတဲ့အဖွဲ့တွေကဆောင်ရွက်နေတာတွေ့ရပါတယ်။ထဝယ်ခရိုင်ထဲမှာပဲစစ်ဆောင်နေသူတို့ကစစ်ကောင်စီရဲ့လေရင်တွေပြန်ဝဲနေတာအခုရက်ပိုင်းနဲ့တွေ့ရတယ်လို့ပြောပါတယ်။အခုမက်လာအစောပိုင်းကလေးကမောင်မယ်ရှောင်းကြီးပါအနီးဝန်းကျင်မှာတိုက်ပွဲပြင်းထန်ခဲ့ပြီးမက်လာ၄ရက်ပြီးခဲ့တဲ့တနင်္လာနေ့ကကြီးရတဲ့လက်နက်ကြီးကြလို့ရွာလုံးကျွတ်ထွက်ပြေးနေရတယ်လို့စစ်ရှောင်းနေသူကပြောပါတယ်
မောင်မယ်ရှောင်းကရွာလုံးပြေးနေရတယ်သူတို့ထွက်နေတယ်သူတို့လာရတာတော့မွန်လာပဲတစ်ခါလာတယ်ညနေပဲတစ်ခါလာတယ်စစ်ကြတော့ညချေလို့ပြတ်ပြတ်လာတယ်သူတို့တစ်ခါတည်းလဲနေ့လည်းပဲတစ်ခါပြတ်လာတယ်သူစခါလည်းရှိတယ်၊ပုတ်ခါလည်းရှိတ
ယ်။တနင်္လာရီတိုင်းမှာအရင်ကစစ်ကောင်စီဘက်ကရေချောင်းကိုအဓိကထားပြီးလှုပ်ရှားခဲ့တာလို့ပြောပါတယ်။အခုဖေဖော်ဝါရီလဒုတိယဘက်ကစပြီးစစ်ကောင်စီရင်နဲ့တိုက်ခိုက်ခံရတဲ့နောက်မှာတော့အရှိတော်ဒေသမှာတိုက်ပွဲတွေပြင်းထန်လာပြီးအခုအချိန်ထိလေချောင်းအသုံးပြုလာတယ်လို့ဒေသခံတွေနဲ့တော်လိုင်းအဖွဲ့တွေကပြောပါတယ်ခင်ဗျာ
။ရန်ကုန်ကသတင်းပေးပို့ချက်ကိုကိုရဲမော်ပြောပြခဲ့တာပါဗျာ။အခုတော့ကချင်ထိုးစစ်ပေါ်လိလာသူတွေဘယ်လိုမြင်လဲကြည့်ကြအောင်ပါ။ KIO ကချင်လွတ်မြောက်ရေးအဖွဲ့တက်အနေနဲ့ထိုးစစ်စတင်လိုက်တာကဌာနချုပ်လိုက်စာကိုကြိုးကာလိုက်တာအပြင်ကြံတိုင်းရင်းသားဒေသတွေကထိုးစစ်တွေနဲ့ချိန်ကိုက်မာဗျူဟာကြတဲ့စစ်စင်ကြီးလို့လိလာသုံးသက်သူတွေကဆိုပါတယ်စစ်ကောင်စီထောက်ကူအင်အားဖြည့်ဖို့အားနည်းလာချိန်အရေးပါတယ်မြစ်ကြီးနားဗမော်လမ်းမတစ်လျှောက်ကနေ Nezat siwa kondoye ti tenai mu lok dalule, tong ta tu chua piobare. Blue reception lana male, uemenga mimian de setaware, mia.
Okay, di sisin ye loare a chow yango, kia ye penjai tawanga, bumuji nobuga akulu piobare.
I did two tits in daga raw, genaru, lazago, chinchao de sakandi. Now, a machina bomo land, jolung, ma shi at the sakandi, john, genaru, be to do two delay, nick bong, the say jobo, no, the sipi tuka de di pikunda, the john genaru, the moon jong lobu, chandi, yari lobu, erigala.
ပြန်မှာပဲရှိတယ်ကျွန်တော်တို့တော်ရေလာရေကာစအားလုံးသူတို့ချုပ်ထားတဲ့ဒါကြောင့်ဒီတို့လူတို့လည်းဒီအခက်အခဲကြီးများကြုံနေတဲ့အချိန်ကာလဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့လည်းအဲ့ဒီနေမီလုံချုံရေးတွေပေါ့နော်အဲ့ဒါရရုပ်ပေါ့အတွက်ကျွန်တော်စူးစမ်းတာဖြစ်ပါတယ်ဒီပေါ်ရှင်းတဲ့ကချင်ပြည်နယ်မှာစည်ရေးစောင့်ကြည့်နေတဲ့စိုင်းထွန်းအော်လွင်ကလည်းအခုလိုရှင်းပြပါတယ်ဒီတရုတ်နယ
Sarai to Kulo, Chinigule, KNDF, KND Mudana, Kagwe, Tapwe, Ogota, Kumbi, Duga, Gulu, Jabjavare,
Pichibinema, Chipone, Sipweka, Akuma, Bono, Chipore, Yote, Tapire, Sipwe, Romhobu, Tanangalo, yes, in Chinidi, now the Pinsimu Chinidi Puma, Ponsa Pima, Bono, Tapwe, Apipoyale. တိုင်းသာခေါင်းဆောင်တွေကစစ်ကောင်စီပေါ့နော်အခုရင်ဆိုင်တက်ပွဲတက်ရတဲ့အကြောင်းရင်းကနံပါတ်1ကတော့အာဏာရှင်စနစ်ကိုပြချင်မုန်းနိုင်ဖို့တက်ပေါ့နော်လူတိုင်းနေရာတိုင်းမှာပေါ့နော်ဒါစနစ်တကျပြင်ဆင်ပြီးမှတက်ပွဲကိုဆင်တဲ့အနေထားမျိုးဖြစ်တယ်အခုရဲ့ပြည်နယ်ကိုရဲ့ဒေတာလိုက်ပေါ့နော်တက်ပွဲတွေကိုဆင်နိုင်ဖို့ကိုဘယ်လိုလုပ်ဖို့လိုလဲအဲ့ဒီအတွက်ကြောင့်မလို့ပေါ့နော်ကချ ခရီးနေမှာရောဒီနေ့တိုက်ပွဲကိုတိုက်လာတာဖြစ်တယ်အခုမုံမှာပြန်ပြီးမှဗောနောတိုက်ပွဲပေါ်လာတာကလည်းဗောနောမုံပြင်းနေရဲ့ဒီတဲ့တောက်ချိုရီကိုရအောင်ယူနေဖို့တွေ့တိုက်ရတိုက်ပွဲဖြစ်တယ်ဗောနော
အခုလိုအချိန်ကြီးမှာထိုးစစ်ဆင်ရတာရဲ့ထူးခြားမှုကိုလည်းစိုင်းထွန်းအောင်လင်ကအခုလိုရှင်းပြပါတယ
်ချိန်သားကိုက်လှုပ်တာဗောနောဒီ1027တို့ဘာလို့မှာစီရရအပြည့်ရဆဲတာတွေပါညိန်သွားတော့နည်းနည်း target တွေကဒီစခိုင်းတိုင်းထပ်ပိုင်းတို့ကချင်နယ်စားတို့ဖြစ်လာမလားဆိုတော့ဒီဟာတွေကိုမဖြစ်အောင်ပို့ပြီးမှထိ ंछ ုပ်လို့တဲ့တဘောပေါ့ဗျာဥမာအဖြစ်ကတော့ဒီဗမော်ဆိုရင်တလောကလေးကဒီမန်စီပတ်ဝန်းကျင်ကအဓိကကျတဲ့မန္တလေးဗမော်လမ်းမော်ကနေရာတွေကိုသူထိမ့်လိုက်တယ်အဲမိုးမိတ်မစီလမ်းမော်နေရာတွေထိန်းထားတာရှိတယ်ပြီးကြတော့ဒီငကိုလမ်းဟောင်းမှာကြတော့ဒီမြတောင်တို့ဘာတို့ဒီတပိတ်ချင်းအပေါ်ပိုင်းထိချိုင်းအရှိတ်ချမ်းမှာသူသွားလို့မရတော့တဲ့နေရာတွေရှိတယ်ဗောနောအဲ့ဒီနေရာတွေမှာပါသူကအဓိကကျတဲ့လမ်းမတွေကသူပူစိုးမိုးရေးရအောင်လှုပ်တာတွေ့ရတယ်ဒီနေ့ဆိုဥမာဒေါဖုံးရကျသွားတဲ့အတွက်ဗမော်ကတကယ်လို့မန်စီကြောင်းလာရင်ဗမော်ကကွက်ကွက်လေးပဲခြံနဲ့မြို့မြို့ဖြစ်သွားမှာပေါ့နော်
။ဒါပေမဲ့ဒေါ်ဖုံးရံကြတာကိုအတိမပြုတ်နိုင်သေးဘူးလို့ဘုံမူကြီးနော်ဘူးကပြောပါတယ်
။ဒေါ်ဖုံးမြာနဲ့ပတ်သက်လို့တော့နော်အပြောတော့ပြောချပါတယ်ဒါမဲ့အခုအတိပြုတ်ပြောပေါ်တော့စောပါတယ်နော်။ခါရတောင်နဲ့ဘုံရေတောင်ကတော့ခုကျွန်တော်တို့လည်းတိုက်နေတုံးပြဖြစ်ပါတယ်
ဒီနေရာမှာတစ်တုံညာနှစ်ခုစစ်စင်စတော့ကမဟာပြူဟာနဲ့နှိုင်းရှင်ပြီးစိုင်းထွန်းအောင်လကအခုလိုသုံးသက်ပြပါတယ
်ဟိုတစ်တုံညာနှစ်ခုတော့ကတော့ဒီနောင်ချုံနာတိပြတ်တာဘူးနော်ဂုတ်ထိတ်တို့ဒီဂုတ်တွင်းတို့နာတိပြတ်တာဘူးနော်အဲ့တော့ဒီဘက်ကကြပြန်တော့ဥမာအောက်ဘက်မှာသူအေးပါတဲ့ပြူဟာတွေပါတယ်ရှိတဲ့အစောပိုင်းကတော့မိုးမိတ်တို့ဘာလို့မှသူ contest area ဖြစ်တဲ့သဘောမျိုးတော့ဒီ ठी ချိုင်တို့ပါတော့ကောနော်စကိုင်းတိုင်းထဲမှာအဲ့ဒီမိုးမိတ် ठी ချိုင်နောက်တစ်ခုကဟိုတပိတ်ချင်းမြောက်ပိုင်းတို့ပါတော့ဒီစကိုင်းမန္တလေးရှမ်းကချင်ပေါ့လေအဲ့ဒေတာလေးခုရဲ့စုံချက်လို့တော့ဖြစ်တာပေါ့နော်အရာဝတီနဲ့ဒီရွှေလီမြစ်ရိုးမှာသူကအဲ့နေရာတွေကိုပါသူထိန်းနိုင်အောင်စတော့လုပ်တယ်နောက်တစ်ခုကတော့ဒီမာစီနဲ့နန့်ခမ်းကြပေါ့နော်တယုံနယ်စပ်တွေကိုသွားတဲ့လမ်းတွေပါတယ်တော်တော်များများထိန်းနိုင်အောင်လုပ်တဲ့ဘောတွေ့ရတယ်အဲ့တော့ဗမော်နဲ့လွယ်ကျဲချားတဲ့လဲဒီမိုးမောက်တို့ဘာလို့ဖြတ်ပြီးသွားရချားတယ်လဲတော်တော်လေးပြန်ထိတ်ချုပ်လာနိုင်တဲ့ဘောတွေ့ရတယ်ပေါ့နော်မန်စီနဲ့နှက်ခံချားတဲ့ဆိုတော်တော်များများတိမ်ပြီးသွားပြီအဲ့တော့မန်စီကိုတိမ်လိုက်ရင် သမ္မတော်ကကိုစနစ်ကြော်ကြာလောက်ပိတ်ထားခဲ့တဲ့လမ်းပြန်ပွင့်သွားတဲ့ဘောဖြစ်သွားမှာပေါ့ KIA ထိန်းချုပ်မှုအောင်ပ
ါ။ဒါအပြင် KIA အနေနဲ့ကချင်ကလီဆူးနဲ့ရှမ်းပြည်ပြည်သူစစ်တွေကိုမထိအောင်ထိန်းထားနိုင်တယ်လို့စိုင်းထွန်းအောင်လွင်ကဆက်ထောက်ပြပါတယ်။ဒီပေါ်စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးခင်ဗျာ။
ဦးဝင်းမင်းမင်းမြန်းတင်ဆက်ခဲ့တာပါဗျာ။အခုတော့ Ranger တွေကိုစစ်ကောင်စီကစစ်တနံပေးတဲ့အကြောင်းနဲ့ဆက်ပါမယ်။ရခိုင်စစ်တွေမှာ Ranger Muslim တွေကိုစစ်ကောင်စီကညီမျိုးစုံသွန်ပြီးတပ်သားတွေဖြစ်စတင်စစ်တနံတွေပေးနေကြောင်းဒေသခံ Ranger တွေက VOA ကိုအတိအပြုပြောပါတယ်။ရခိုင်ပြည်နယ်ရဲ့ IDP ဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာဖိနှိပ်ပိတ်လောင်ခံထားရတဲ့ Ranger တွေကိုစစ်ကောင်စီကလိုဒလိုအုံချနေတဲ့အခြေအနေဟာနှစ်ဖက်အတိုင်းဝိုင်းကြားအနေနဲ့ကြီးမားကြောင်း NUG လူအခွင့်အရေးဒုဝန်ကြီးကတုံ့ပြန်ပါတယ်။မန်အင်ဂျင်နီယာကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
။ပြည်သူစစ်မှုထမ်းဥပဒေကိုအသက်သွင်းခဲ့တဲ့စစ်ကောင်စီဟာရခိုင်မှာရှိတဲ့ရိုဟင်ဂျာတွေကိုစတင်စစ်မှုထမ်းခိုင်းဖို့ဖမ်းဆီးတာတွေရှိနေတဲ့ဆိုတဲ့သတင်းတွေဟာမဟုတ်မမှန်ဖြန့်ချီတာဖြစ်တယ်ဆိုပြီးတိကျတဲ့ရက်ပိုင်းတွေအတွင်းကစစ်ကောင်စီကတုံ့ပြန်ပြောဆိုထားတာပါ။ဒါပေမဲ့မက်ရှလာ6ရက်နေ့ကထွက်လာတဲ့ဗီဒီယိုဖိုင်ထဲမှာတော့စစ်တွေ ITB ဒုက္ခသည်စခန်းတွေကရိုဟင်ဂျာလူငယ်အရေးအတွက်ခမန်းချေ300ကျော်ကိုစစ်ဝစ်စုံတွေဝေခိုင်းထားပြီးတော့ဂိုဒေါင်ကြီးတစ်ခုထဲမှာထိုင်ခိုင်းထားတာကိုတွေ့ကြရပါတယ်။ဒါအပြင် VOA ကလက်ခံရရှိတဲ့အဲ့ဒီဗီဒီယိုဖိုင်ထဲမှာရခိုင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဘိုးမူးကြီးကျော်သူရလာရောက်ကြီးစုကြီးကြပ်နေတာလည်းတွေ့ရပါတယ်။ရိုဟင်ဂျာတွေကိုစစ်တင်တန်းတွေပေးတာလက်နက်ပစ္စည်းတွေတက်ဆင်ပေးတာတွေရှိနေတယ်ဆိုတာကိုဒေသခံရိုဟင်ဂျာတွေက VOA ကိုအတည်ပြုပေမဲ့ရခိုင်တပ်တော် AA နဲ့တိုက်ပွဲဖြစ်နေတဲ့နေရာတွေကိုရိုဟင်ဂျာတွေကိုပို့ဆောင်တာရှိမရှိအတည်ပြုလို့မရသေးပါဘူး VOA ကလက်ခံရရှိခဲ့တဲ့စစ်ယူနီဖောင်းတွေပေးဝေထားတဲ့ရိုဟင်ဂျာတွေကိုလာရောက်ကြည့်ရှုတဲ့ရခိုင်နယ်လုံးဝင်ကြီးဗီဒီယိုဖိုင်နဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုမေးမြန်းထားပေမဲ့ဒီသတင်းထုတ်ပြန်ချိန်အထိတုံ့ပြန်ချက်မရသေးပါဘူးရခိုင်တပ်တော်နဲ့တိုက်ပွဲတွေမှာအကြီးအကျယ်ရှုံးနိမ့်နေတဲ့စစ်ကောင်စီဘက်ကသူတို့တက်အင်အားတွေကိုဖြည့်တင်းရလိုအပ်ချက်အပေါ်မှာရခိုင်မှာပြေးစရာမြေမရှိဖြစ်နေတဲ့ဒုက္ခသည်စခန်းကရိုဟင်ဂျာတွေကိုအတုံးချနေတာဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဒုတိယလူ့အခွင့်အရေးဝန်ကြီးဦးအောင်ကျော်မိုးက VOE ကိုပြောပါတယ
်အစတော့ကတော့သူတို့အတီလင်းဒီသတင်းစာမှာလူပြောရေးစုခွင့်ရှိတဲ့လူတွေရောပြောခဲ့တာရှိတယ်ပေါ့ရိုဟင်ဂျာတွေကနိုင်ငံသားတွေမဟုတ်တဲ့အတွက်ကြောင့်မို့လို့စစ်တင်တဲ့သူပေးကြအကြောင်းမရှိဘူးဒါမဟုတ်ဘူးမမှန်ကန်ဘူးဆိုတဲ့ဒီဝါဒချင်းချင်းတွေလုံနေတဲ့တရင်မားတွေလွတ်နေတယ်ဆိုပြီးတော့ပြန်လေဆွတ်ဆွေးပြီးတော့ပြောဆိုသွားတာတွေရှိတယ်အဲ့တော့ဒါကတော့လက်ပူလက်ချက်ကျွန်တော်ကဒီမတမ်းမရရတဲ့အခါကျတော့သူတို့ကငကူကလေးကကြောင်လင်အရှက်မရှိတိတ်ခါမရှိလိန်တက်တယ်ဆိုတော့ကျွန်တော်တို့ကသိတယ်ဒါပေမဲ့ဒါတွေဖြစ်နေတယ်ဆိုတော့လည်းမြေပြင်ကတရင်အခိုင်အမာရထားလို့ကျွန်တော်တို့စီးရီးတွေစီးနေတယ်ဆိုတော့သိရတာဖြစ်တယ်ပေါ့အဲ့တော့ဒီ new finding ရရှိကြအားဖြင့်ဒီဟာဒီကိုကျွန်တော်တို့ကထက်ဆင့်တည်ပြနိုင်တယ်သူတို့လိန်နေတယ်ဆိုတော့အပြည့်သူသိအောင်အများပြည့်သူသိအောင်ကျွန်တော်တို့ခြားပြနိုင်တယ်ပေါ့လေအဲ့တော့တစ်ဆက်တည်းပြောမယ်ဆိုရင်တော့ Ranger တွေရဲ့အခြေအနေကတခြားဗမာပြည်မှာရှိတဲ့လူမျိုးစုတွေရဲ့အခြေအနေတွေကတူမနေဘူး။ဘာကြောင့်လဲဆိုတဲ့အခါကျတော့ဒီ Ranger တွေကိုတိတ်နေချီတဲ့ Ranger တွေကိုဒုက္ခသစ္စာခံနေမှာသူတို့ကစေဇွန်နေ့တခုကြောင့်ပိတ်လောင်ထားတဲ့ခါကျတော့ဒီဥပဒေကိုစပြီးအကောင့်တွေဖော်မယ်ဆိုလို့ရှိရင်ဒီရင်းကြတွေကထွက်ပြေးစရာအကြောင်းမရှိဘူးသူတို့ချင်းချင်းပြပြနဲ့ဒီဟာစစ်တပ်နဲ့တွေကိုခံယူနေတဲ့ပုံစံတော့မဟုတ်ဘူးကျွန်တော်တို့မြင်ပြင်နဲ့အခြေစစ်မိတဲ့လောက်ကလေ
ဟုတ်ကဲ့အဲ့တော့ရိုဟင်ဂျာတွေကမလိုလားဘူးဆိုပေမဲ့လေအခုဗီဒီယိုထဲမှာတော့သူတို့ကိုမဖြစ်မနေဟိုစစ်မှုထမ်းခိုင်းတဲ့အခြေအနေမျိုးတွေ့ရပါတယ်ဆိုတော့အကျိုးဆက်တွေကဘာတွေဖြစ်လာမလဲရှင
်အရှိကကျွန်တော်ပြောတယ်လူဒီရိုဟင်ဂျာတွေကတော်တော်ကွင်းနေပိပင်ခံထားရပြီးတော့ဥမာ6နှစ်အရွယ်ကလေးတယောက်ကဒုက္ခသည်စခန်းကိုရောက်သွားတယ်ဆိုလို့ရှိရင်အဲ့ဒီကလေးကဒီအခုချိန်ဆိုဆက်ရှင်နေပြည်ပြီပေါ့အဲ့တော့ပြင်ပကဘာမှာ तू ဘာဖြစ်နေလဲဆိုတာ तू မသိဘူးအဲ့တော့အဲ့လိုနေရာမျိုးကိုတင်းချီတဲ့လူတွေကိုပိတ်လောင်ထားပြီးတော့သွားလာကွင်းနေပိပင်တဲ့နေရာကိုသွားပြီးတော့ဒီစစ်တင်နန်းနေပြည်မှုအတွက်စုဆောင်ရေးတွေလုပ်တယ်ဆိုတာကဒါဒီသူတို့ရဲ့ဒီစန္ဒနဲ့အင်လောက်တာမဟုတ်ဘူးဆိုတာကတော့ကျွန်တော်ခေါင်းဆောင်တို့နဲ့ပြောသလိုလူငယ်တွေနဲ့အဲ့ဒီဆွေးနွေးသလိုပေါ့နော်ဒါတီးရတယ်ပေါ့ဒါပေမဲ့သူတို့စီမှာထွက်ပြေးဖို့နေလန်းဒီဒီမှာမရှိဘူးဒုတိယခေါင်းဆောင်နေလန်းကမရှိဘူးမရှိတဲ့အခါကျတော့ဒါကိုဟိုမချစ်မနေတင်းကျပ်ဖျားပြီးပြီးတော့လုပ်ရတဲ့ဟာရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းပဲ ရိုဟင်ဂျာတွေထဲမှာတခြားလူမျိုးစုတွေမှာရှိတာပေါ့လေဒါလူမျိုးစုတည်တည်မှာရှိတယ်စစ်ကောင်စီနဲ့အနေကစီးပွားရေးတွေလုပ်ပြီးတော့သူတို့နဲ့ပေးပြီးလုပ်တဲ့အဲခေါင်းဆောင်စုသူတချို့ကလည်းရှိတယ်အဲ့တော့ဒီလူတွေကတော့စစ်ကောင်စီတွေဘက်ကနေလိုက်ပြီးစီးယုံတာတွေနဲ့ရှိတယ်ဆိုတာကျွန်တော်တို့ကအကြသိရတယ်ပေါ့လေ
တဖက်မှာလည်း NUG အစိုးရနဲ့ရခိုင်တပ်တော်ကြားမှာရခိုင်ပြည်နယ်တွင်ရိုဟင်ဂျာတွေရဲ့အခြေအနေနဲ့ပတ်သက်လို့ဆွေးနွေးတိုင်ပင်မှုတွေရှိနေကြောင်းလည်းဦးအောင်ကျော်မိုးကအခုလိုပြောပါတယ
်ဒီအရေးအနေနဲ့လည်းပဲအဲသူကဒီကျွန်တော်တို့ရခိုင်ပြည်နယ်မှာရခိုင်ပြည်ပေါ့ဝင်ရိုဟင်ဂျာတွေတခြားသောလူမျိုးစုတွေတည်တည်ကငင်းကြံစွာတူရှင်တွေနေထိုင်ခဲ့တဲ့ဒါရကတွေဒီတမန်ကျောင်းတွေထောက်ထားပြီးအများကြီးရှိတယ်လက်ဆက်ဆက်ပဲရှိတယ်အဲ့တော့ဒီလူမျိုးစုတစုနဲ့ဂျာမန်မွန်ဒီယားတွေအဲဒီဖြစ်သွားပြီးတော့အချိန်တရက်ကိုဖြစ်သွားတယ်ဆိုတာကလည်းဒါစစ်ကောင်စီရဲ့လက်ချက်ဆိုတာတိုင်းပြည်ပြည်သူကဘာတည်ဖြစ်တယ်ပေါ့အဲ့တော့ဒီနေရာမှာအားလုံးရဲ့စူပေါင်းမှုလူဝင်ကြရဲဆိုတော့ဒီပေါင်းမှုအေးရဲ့ကျွေးမှုဒီဟာတွေကြောင့်ကျွန်တော်တို့ကဒီငင်းကြစွာသူရှင်တဲ့နေထိုင်လူမှုသဟာစာရှင်မှုကိုကျွန်တော်တို့ကနလန်တူကစားအချိန်မှာပဲစစ်ကောင်စီကအခုလိုလုတ်တဲ့ဟာကြတော့ဒီဒီငင်းကြစွာသူရှင်တဲ့နေထိုင်ရေးမှာတော့စိုးရင်ကြတော့နှစ်ပတ်လုံးရှိတာပေါ့လေဒါဖက်ဖက်ကနေရှုံနေနေတဲ့စစ်ကောင်စီကဒီဒီလူမတမာတဲ့နေအနေနဲ့ဒီထိခိုက်နေတာမျိုးရှိဆုံးလူတွေကိုအာထုတ်ပြီးတော့ဒီလူသားတိုင်းတပွေအုံပြုတဲ့ဟာကလူမစံတဲ့လုပ်ရဖြစ်တယ်လို့အာဒီဒီကဘာတရားရုံးကနေရှင်ပြည်ဆိုင်ရာတရားရုံးကနေထုတ်ထားတဲ့ဒီကြားကလာအစီအမံအမိန့်ကိုလည်းပေါ်တင်ချုပ်ပေါက်ကြရောက်တယ်ပေါ့နော်ဒါတွေကိုလည်းစစ်ကောင်စီနဲ့တာဝန်ခံရမယ့်ကိစ္စဖြစ်ပါတယ
်မိုင်းချင်းတက်ဆက်ခဲ့တာပါဗျာအခုတော့ပြည်တွင်းရွှေဈေးကွက်အခြေအနေပဲအလှည့်ပေးကြပါတယ်ဗျကဘာရွှေဈေးမြင့်တက်လာတာကြောင့်မြမပြည်တွင်းရွှေဈေးကွက်တွေလည်းမြင့်တက်လာပါတယ်အကယ်ဒမီမီးလင်းရွှေဈေးကတစ်ကျပ်သားကိုပြင်ပမှာကျပ်သိန်းလေးဆိုကြောတိခုန်တက်သွားတယ်လို့ရွှေလုပ်ငန်းရှင်အတိုင်းဝိုင်းကပြောပါတယ်ရွှေလုပ်ငန်းရှင်အသင်းတွေကတော့မတည်ငြိမ်တဲ့အခြေအနေမှာရောင်းပိတ်ထားတယ်လို့မန်လေးရွှေလုပ်ငန်းများအသင်းတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာမြမပြည်တွင်းရွှေဈေးကစတိုက်မြင့်တက်လာနေတယ်လို့ရွှေလုပ်ငန်းရှင်အတိုင်းဝိုင်းကပြောပါတယ်ရန်ကုန်တိုင်းရွှေလုပ်ငန်းရှင်များအသင်းကတော့မလ၈ရက်အတွက်အကယ်ဒမီမီးလင်းရွှေဈေးတစ်ကျပ်သားအပိတ်ဈေးကငွေကျပ်38,690,900ရှိတယ်လို့ထုတ်ပြန်ထားပါတယ်။ပြင်ပပေါက်ဈေးမှာတော့ကျပ်30,300ကျပ်ထိမြင့်တက်နေပြီးရွှေလုပ်ငန်းရှင်အသင်းရဲ့သတ်မှတ်ဈေးထက်ပြင်ပပေါက်ဈေးကကျပ်ငွေ23,000ကျော်ထိကွာမှုရှိနေပါတယ်။မန္တလေးရွှေလုပ်ငန်းရှင်များအသင်းတာဝန်ရှိသူတို့ကတော့ကမ္ဘာရွှေဈေးမြင့်တက်လာတာကြောင့်မြမပြည်တွင်းရွှေဈေးလည်းမြင့်တက်လာရတယ်လို့ VOA ကခုလိုပြောပါတယ်
ကျွန်တော်ကဒီလောက်ကတော့ကမ္ဘာရှင်ကြီးတအားကျလို့ကမ္ဘာရှင်ကြီးတက်တဲ့မျိုးလည်းမပြောင်းတော့ဘူးအဲ့ဒါကြောင့်ကျတာဘူးလူတခြားကျောင်းသားအထူးတန်းတော်ဆုံးရှိတော့အဲ့ကမ္ဘာရှင်ကြီးကတအားကျလို့ဟောနောက်တရား6ကျော်ရှိတယ်နောက်တရား6ကျော်ရှိတယ်ဘာလို့ပြောလာမှာလဲကျွန်တော်မင်းမရှိစတဲ့ခါကိုတက်စစ်နေတာ
မလရှိရဲ့ကမ္ဘာရွှေဈေးနှုန်းကတော့တောင်စကိုအမေရိကန်ဒေါ်လာ2,168ဒေါ်လာရှိနေပြီးဒီတစ်ပတ်အတွင်းမှာဒေါ်လာ80အထိမြင့်တက်သွားတယ်လို့သူကပြောပါတယ်ဒီလိုဈေးကွက်မတည်ငြိမ်တဲ့အခြေအနေမှာရွှေလုပ်ငန်းရှင်အသင်းတွေကတော့အယောင်းဝယ်မလုပ်တော့ဘဲအယောင်းပိတ်ထားတာနှစ်ရက်ရှိပြီလို့မန္တလေးရွှေလုပ်ငန်းရှင်များအသင်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်
ကျွန်တော်တို့ကအယောင်းဝယ်လို့ဒီနားထားဆက်စုပ်အယောင်းဝယ်လို့ကျွန်တော်တို့တို့တို့ဒီနေ့နားအလုပ်ရှိလို့အဲ့ကျွန်တော်တို့နားထားကြတယ်ကျွန်တော်တို့ကလည်းလောက်ရှိပြီများလားရွှေဆန်ကြီးတို့ပုံမှန်တော့ရွှေဆန်ကြီးရောရောင်းပြီပါကျွန်တော်တို့ဒီအစင်းမျိုးလေးတော့နော်ကိုကကပြင်းရောအပြင်းရောရောင်းမှုဝင်ပြီလားဆိုတော့ကျွန်တော်တို့ရောင်းနေလို့ထားပ
ါပြင်ပစင်းတို့မှာကျပ်ငွေ38သိန်းကျော်ကနေတဖြည်းဖြည်းဈေးတက်လာပြီးမလ၈နှစ်အပိတ်ဈေးကတော့ကျပ်သိန်း42,500ထိမြင့်တက်လာတယ်လို့မွန်ပြည်နယ်ကရွှေလုပ်ငန်းရှင်တူကလည်း VOA ကိုပြောပါတယ်ဒီလိုဈေးနှုန်းမတည်ငြိမ်တဲ့အချိန်ဆိုစစ်ကောင်စီကရွှေအယောင်းဝယ်လုပ်နေသူတွေကိုဖမ်းဆီးစစ်ဆေးမေးမြန်းတာတွေရှိလို့မီဒီယာတွေမှာအတမ်းမပေးရဲဘူးလို့လည်းမွန်ဘာသာနဲ့အခုလိုပြောပါတယ
်။နေကောက်တဲ့ MT နောင်မင်းနဲ့ငုံစင်းတယ်လဲဆိုပြီးတော့လမ်းတိုင်ကိုတန်းနေတော့
သူပြောသွားတာကကိုနဲ့မသိတဲ့လူနဲ့ဆိုမီလင်းစင်းယူရီးယားရွှေဈေးလည်းမပြောရဲဘူးဖမ်းဆီးနေတယ်မပြောတတ်ဘူးစစ်ကောင်စီကသူဖမ်းကျင်ဖိုက်တာပဲအဲ့ဒီလိုဖြစ်နေတယ်သူဖမ်းပြီးရင်စစ်စစ်မင်းမြတ်တာပေါ့ဒီနေ့မီလင်းဈေးကညနေက342,500ဈေးကမပြောတတ်တော့ဘူးအဲ့လိုရွှေဈေးမြင့်တက်ရင်သူတို့ခေါ်ပြီးစစ်စစ်မင်းမြတ်တာပြီးရင်ပြန်လွတ်ပေးတယ်ပေါ့မြို့ပေါ်ကရွှေဆိုင်တွေပါတယ်ဆိုမီလင်းဈေးမေးတာတော့မဖြေရဲကြောက်နေရတယ်အဲ့လိုဖြစ်နေတာဆိုပြီးမွန်ဘာသာနဲ့ပြောသွားတာပါကချင်ပြည်နယ်တနိုင်းမြို့နယ်မှာရွှေတူဖော်ရေးလုပ်ငန်းလုပ်နေသူတို့ကတော့ရွှေဈေးတက်လာတာဟာဝမ်းသာပေမဲ့ရွှေတူဖော်ရေးလုပ်ငန်းနေတဲ့လုံသမားကားတွေနဲ့လုပ်ငန်းမှာနေစဉ်ရွှေထွက်နေမှပဲအ ကျိုးအမြတ်များနိုင်မယ်လို့ပြောပါတယ
်ရှင်းရှားတဲ့လူကရှင်းလို့တူရရှင်းပြတဲ့ရင်အဲ့တပိုင်းတော့ဝန်တာရတယ်ပေါ့ဗျာအတူကြပါတယ်ဒါပေမဲ့နောက်တစ်ခုရှိတာကနေတိုင်းရှင်းပြီးတဲ့ရှင်းရတာတော့မဟုတ်ဘူးဗျာရှင်းလို့ရတယ်ပေါ့ဗျာမြေကြီးကကြည့်ရင်ညတာတဲ့ဝင်ဝင်ဖြစ်မှရှင်းပြီးတော့နောက်ဘူးသူပြည်ကြတဲ့ဝန်ထမ်းကိုပြရတာပေါ့ဗျာညတာတဲ့ပြင်းပြင်းနဲ့ရွှေရွေးရွေးအတွက်ဝေမောင်းမင်းမဆွဲမပေါ်တယ်ပေါ့ရေရှုပ်သေးကောင်းနေတယ်ဒါအဲ့တော့အကျိုးရှိလာပါဘူးဗျာ
ပြည်တွင်းရွှေစင်းတို့ကအမေရိကန်ဒေါ်လာစင်းနဲ့ကမ္ဘာရွှေဈေးကွက်အတိုင်းအပြောင်းလဲရှိနေတယ်လို့လက်ရှိပြည်တွင်းနိုင်ငံရေးမတည်ငြိမ်တာပေါ်မူတည်ပြီးဈေးအတက်ကျအပြောင်းလဲမြန်ဆန်နေတယ်လို့လည်းရွှေလုံငန်းရှင်အတိုင်းဝန်ကပြောပါတယ်ခင
်ဗျာ3မှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်ခင်ဗျာအခုတော့မြို့သပီးကန္နာနဲ့ပြန်လည်ဆက်တင်ပါမယ်ဗျာမနေ့မလ၈ရက်နေ့မှာနိုင်ငံတကာအမျိုးသမီးများနေ့ကိုကမ္ဘာတဝန်းကျင်းပကြပါတယ်။ American ပြည်ထောင်စုမှာတော့ကမ္ဘာတဝန်းကရဲစွမ်းသက်တမ်းရှင်အမျိုးသမီးတွေကိုနိုင်ငံကြီးဌာနကနှစ်ဆင်ဂုဏ်ပြုတဲ့ International Women of Courage Award ဆုချီးမြှင့်ပွဲကိုမလ၄ရက်နေ့တုန်းကသမရအပြည်တော်မှာကျင်းပပြီးမြန်မာအပါဝင်အမျိုးသမီး၁၂ဦးကိုဂုဏ်ပြုခဲ့ကြပါတယ်။ဒီအကြောင်းနဲ့တူဒီနှစ်နိုင်ငံတကာအမျိုးသမီးများနေ့မှာအမျိုးသမီးတွေဘယ်လိုဆောင်မုန်းနဲ့လှုပ်ရှားနေကြတယ်လဲဆိုတာကို Mac Computer ထွေးကဒီတစ်ပတ်စူးစီးတင်ဆက်ထားပါတယ်ခင်ဗျာ။
ဒီနေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်တယ်လို့20ဒီလိုနေ့မှာကမ္ဘာတစ်ပေါင်းကအမျိုးသမီးတက်ကြွာလှုပ်ရှားသူတွေစုဝေးချီတက်ကြတာအပါအဝင်ကျန်းမာတန်းလူညီမျှရေးအထွတ်ပုံစံမျိုးမျိုးနဲ့စီရင်လှုပ်ဆောင်တာတွေလုပ်ကြပါတယ်။ဒီကနေ့ကမ္ဘာကြီးမှာစစ်ပွဲတွေနဲ့ပထဝီနိုင်ငံရေးပြဿနာတွေကနေရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့နောက်ဆက်တွဲရိုက်ခတ်မှုစိုးကျိုးတွေဆင်းရဲနွမ်းပါမှုငတ်မို့ခေါင်းပါမှုစသဖြင့်ပြဿနာမျိုးစုံရင်ဆိုင်နေရတာပါ။ဒီလိုအချက်တဲစင်ခေါ်မှုတွေကိုအမျိုးသမီးတွေရဲ့စွမ်းဆောင်ရည်အားမြင့်တင်ပေးခြင်းအဖြစ်သာကိုင်တွယ်ဖြစ်ရှိနိုင်မှာဖြစ်တယ်လို့ကုလသမဂ္ဂကထောက်ပြပြောဆိုပါရယ်။နိုင်ငံရေးစီးပွားရေးကဏ္ဍအထူးတွေမှာအမျိုးသမီးတွေပါဝင်မှုအားကောင်းတဲ့နိုင်ငံတွေဟာဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေဖြစ်ပါရယ်။တစ်ဖက်မှာတော့အမျိုးသမီးတွေကိုအတိမတ်ပြုနေရာပေးမှုအားနည်းပြီးကြားမှာကွာဟမှုများတဲ့နိုင်ငံတွေမှာလူခွင့်ရေးပြဿနာတွေစီးရင်နွမ်းပါမှုတွေနဲ့ဖွံ့ဖြိုးမှုနောက်ကျအကျန်လေးရှိပါရယ်။အမျိုးသမီးတွေဘဝဖွံ့ဖြိုးတိုးတက်ပြီးလူမှုအတိုင်းဝိုင်းအတွက်သူတို့ရဲ့ပံ့ပိုးပါဝင်မှုတွေအားကောင်းလာမှသာအားလုံးအတွက်ပိုးပြီးတော့လုံခြုံပေးခြင်းနဲ့တာဝန်ညီမျှတဲ့ကမ္ဘာကြီးကိုမြင်းမြန်ဆန်ဆန်ပြောင်းလဲတည်ဆောက်နိုင်မှာဖြစ်တယ်လို့ကုလသမဂ္ဂအမျိုးသမီးအဖွဲ့ကပြောပါရယ်။ဒါကြောင့်ဒီနေ့နိုင်ငံတကာအမျိုးသမီးနေ့မှာတော့အလွားဆုံးပါဝင်မှုကိုမြှင့်တင်ကြ Inspire Inclusion ဆိုတဲ့ဆောင်ပုံးနဲ့အမျိုးသမီးတွေရဲ့ပါဝင်မှုကိုမြှင့်တင်ဖို့လှုပ်ဆော်တဲ့လှုပ်ရှားမှုတွေကိုကမ္ဘာတဝန်းဆောင်ရွက်နေကြပါရယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံကအမျိုးသမီးတွေလည်းဒီဆောင်ပုတ်အတိုင်းပါဝင်လှုပ်ရှားနေကြတယ်လို့ Sister to Sisters အဖွဲ့ရဲ့ဦးဆောင်ဖွဲ့ဝင်တဦးဖြစ်တဲ့အမျိုးသမီးရဲ့တက်ကြွလှုပ်ရှားသူမတ်တင်စာရှင်လက်ကြီးကပြောပါတယ်
ဒီနေ့အပြည်ပြည်ဆိုင်ရာမျိုးသမီးများနေ့ကြရောက်တဲ့မတ်လ၈ရက်နေ့မှာဆိုရင်ကဘာတဝမ်းမှာရှိတဲ့အမျိုးသမီးဖွဲ့စည်းရေးနိုင်ငံတကာအစိုးရတွေတော်တော်တွေဟာဒီ Inspire Inclusion ဆိုတဲ့အလွှာဆုံးပါဝင်မှုကိုမြှင့်တင်ကြဆိုတဲ့ခေါင်းစဉ်နဲ့ပွဲတွေခန်းနာတွေမျိုးစုံကျင်းပနေကြပါတယ်ကျွန်တော်မြန်မာနိုင်ငံမှာဆိုရင်လည်း2021မက်လာရှင်းရနေတာစတင်ခဲ့တဲ့ငါတို့တမိန်ငါတို့အလံငါတို့အောင်ပွဲဆိုတဲ့ကောင်းစဉ်နဲ့အမျိုးသမီးဖွဲ့စည်းတီးတီးနောက် Inspire Inclusion ဆိုတဲ့ကောင်းစဉ်နဲ့အမျိုးသမီးဖွဲ့စည်းတီးတီးဟာကြာရခန္ဓာကြာရနေရာတွေမှာလှုပ်ရှားမှုတွေဆောင်ရွက်သွားကြဖို့ရှိပါတယ်ကျွန်တော်တို့ Sister တွေ Sister အနေနဲ့ငါတို့တမိန်ငါတို့အလံငါတို့အောင်ပွဲဆိုတဲ့ကောင်းစီအောက်ကနေလှုပ်ရှားသွားမှာဖြစ်ပါတယ်သမိန်ကိုအလံလွင့်ထူနိုင်ခဲ့တဲ့အထိကျမတို့အမျိုးသမီးတွေဟာယဉ်ကျေးမှုတော်လှန်ရေးလူမှုရေးတော်လှန်ရေးကိုဆောင်ရွက်နိုင်ခဲ့တယ်။ဒါသည်အတွေးခေါ်တော်လှန်ရေးကိုကျမတို့လူမှုကြားထဲမှာပြန့်နှံ့စေဖို့ဆောင်ရွက်တာဖြစ်ပါတယ်။အမျိုးသမီးတွေရဲ့အတုံးဆောင်နေအထူးသဖြင့်သမိန်နဲ့အခြားရာသီသွေးနဲ့ပတ်သက်တဲ့စဉ်းစားချက်တွေဟာဆိုကျမတို့လူမှုအတိုင်းအဝိုင်းမှာယဉ်ကျေးမှုအရာဖြစ်စေဘာသာရေးအရာဖြစ်စေနောက်ဒီနိုင်ငံရေးစနစ်တည်းရဲ့တွတ်သွင်းမှုအရာဖြစ်စေရုံညံ့တဲ့အရာတွေနိုင်ကြတဲ့အရာတွေဖုံးမရှိတဲ့အရာတွေစသဖြင့်ပုံစံမျိုးစုံပုံဖော်ခံရပြီးနောက်ဆက်တွဲမှာဒီလိုမျိုးရာသီသွေးဆင်းတဲ့အမျိုးသမီးတွေကိုပေါ့နော်နှိမ်ချစော်ကနှောက်ရက်တဲ့ဒါပြင်ခွဲခြားဆက်ဆံတဲ့ အမှုချက်နေဆက်လက်ရှိနေစေဖြစ်ပါတယ်။ဒါကိုကျွန်တော်တို့နောက်မျိုးဆက်တွေကိုလက်ဆင့်မကန်းနိုင်ဖို့မဟာပဝါရတော်လှန်ရေးအတွေ့အခေါ်တော်လှန်ရေးကိုယနေ့မှအမျိုးသမီးတို့ကဆင်နွှဲနေကြပါတယ်။ဒီမဟာပဝါရအဓိကမောင်းနေတဲ့စစ်အုပ်စုကိုတော်လှန်တဲ့အခါမှာစစ်တပ်ကိုအာတော်လှန်တော့ကျွန်တော်တို့လက်နက်အချင်းချင်းလက်နက်နဲ့တော်လှန်တာနဲ့ကျွန်တော်တို့မပြီးနိုင်ဘူး။ကျွန်တော်တို့အတွေ့အခေါ်အားဖြင့်တော်လှန်ဖို့လိုတယ်ဒီစေအုပ်စုရဲ့အတွေးခေါ်တွေကိုအိမ်တွင်းကိုယ့်ရဲ့မျိုးဆက်တွေဒီမှာကူးဆက်ဖို့ဆက်လက်တော်လှန်မှာဖြစ်တယ်
။မြန်မာနိုင်ငံရဲ့လက်ရှိဆီယာနာရှင်တိုက်ဖြတ်ရေးလှုပ်ရှားမှုတွေအမြန်ဆုံးအောင်မြင်ဖို့မှာလဲအလွှာပေါင်းစုံကမျိုးသမီးတွေရဲ့ပါဝင်မှုကိုအထူးမှပြုပြီးသူတို့ရဲ့စွမ်းဆောင်ရည်အားကိုစနစ်တကျအလေးထားနေရာပေးဖို့လိုအပ်တယ်လို့လဲမတ်တင်စာရှွန်းလက်ကြီးကပြောပါတယ်
။ Inspire Inclusion ဆိုတဲ့ဒီနေ့ရဲ့ခေါင်းစဉ်နဲ့ပတ်သက်ပြီးဆွေးနွေးရမယ်ဆိုရင်ကျမတို့အလွှာဆုံးမျိုးသမီးတွေရဲ့ပါဝင်မှုကနိုင်ငံကြီးမှာစစ်စမပြက်ကျမတို့အားပေးမြင့်တရားမယ်အရာဖြစ်ပါတယ်ဒီတော်လိုင်းကြီးကိုအစတင်ခဲ့တာပြောရမယ်ဆိုအောက်ခြေပြည်သူတွေလို့ပြောကြတဲ့အခြေခံအကျဆုံးတော့အလုံသမားတွေဖြစ်တယ်လယ်သမားတွေဖြစ်တယ်ဖိနှိပ်ခံမျိုးသမီးတွေဖြစ်ပါတယ်စုံစုရဲ့စနစ်နဲ့လက်တံပေါ့နော်သူတို့ရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုလို့မျိုးသမီးတို့ကအသိဆုံးဖြစ်ပါတယ်ဒါကြောင့်လဲအသက်နဲ့ရင်းလို့ပါဝင်နေခဲ့ကြတာဖြစ်တယ်ဒီတော်လိုင်းကြီးမှာဆိုရင်မျိုးသမီးတို့တွေလယ်သမားအလုံးသမားဒီကဏ္ဍအစုံမှာရှိနေတဲ့အလွှာဆောင်အမျိုးသမီးရဲ့အတန်တွေကိုကျမတို့ထည့်သွင်းမစဉ်းစားနိုင်ဘူးဆိုဒီတော်လိုင်းအောင်မြင်ဖို့ဆိုတာမလွယ်ဘူးဒီတော်လိုင်းအောင်မြင်ခဲ့ရင်တောင်မှပန်းနိုင်ကိုကျမတို့တူတူမရောက်နိုင်ပါဘူးအဲ့တော့ကျမတို့ကအလွှာဆောင်ပြည်သူတွေရဲ့ပါဝင်မှုကိုယနေ့အချိန်မှာတောင်းယူနေရပါတယ်တောင်းဆိုနေရပါတယ်ပြည်သူတွေပါဝင်ကြပါပြည်သူတွေသွေးမေးကြပါနဲ့လို့ပြောကြသလိုပဲခေါင်းဆောင်တွေဆုံးဖြတ်ချက်ချမှတ်တဲ့သူတွေဟာလည်းကျမတို့သွားနေတဲ့ပန်းနိုင်ကအလုံးအတွက်တပြေးညီဖြစ်ရမယ်ပန်းနိုင်ရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေကလည်းတပြေးညီအားလုံးအတွက်ချစ်စေရမယ်ဆိုတဲ့ဂရုကိုပေးနိုင်ဖို့လိုပါတယ်။ယနေ့အချိန်ထိကမ္ဘာတဝန်းမှာဆိုရင်အမျိုးသမီးတွေဟာgender pay gap လို့ခေါ်တဲ့ဒီလစာရရှိမှုအနေထားပြီးရင်ဒီ policy တွေမူဝါဒတွေချမှတ်တဲ့အခါမှာလည်းအမျိုးသမီးအမျိုးသားအပေါ်မှာမတူညီတဲ့မူဝါဒတွေဒီခွဲခြားဆက်ဆံတဲ့မူဝါဒတွေရှိနေတဲ့အတွက်ကြောင့်မလို့နှစ်နာမှုတွေအများကြီးကြုံတွေ့နေရဆဲဖြစ်တယ်။မြန်မာနိုင်ငံမှာဆိုရင်ခုလက်ရှိကျွန်တော်တို့သွားနေတဲ့ရင်ကျိမှုတော်လည်းလူမှုရေးတော်လည်းအရာရှေ့ဆက်ဖြစ်ပေါ်လာမဲ့အနာဂတ်နိုင်ငံတော်တဲ့ Federal Democracy နိုင်ငံတော်မှာကျမတို့ကအမျိုးသားအမျိုးသမီးအားလုံးတန်းတူညီမျှစွာနဲ့ပူးပေါင်းပါဝင်နိုင်တဲ့နိုင်ငံရေးနယ်ပယ်တွေဖြစ်လာဖို့လူမှုရေးနယ်ပယ်တွေဖြစ်လာဖို့စီးပွားရေးနယ်ပယ်ဖြစ်လာဖို့တိတ်ကိုအရေးကြီးပါတယ်ဒီလိုမျိုးမတူညီကွဲပြားတဲ့အတိုင်းဝိုင်းလူအတိုင်းဝိုင်းအသီးသီးကအရင်းမြစ်တွေကိုစနစ်တကျအသုံးပြုနိုင်ခြင်းဒီကျမတို့တော်လည်းအောင်နိုင်ဖို့အကောင်းဆုံးသောနည်းလမ်းဖြစ်တယ်ပြီးရင်သွေးစည်းညီညွတ်မှုပေါ့နော်မျိုးသမီးချင်းသွေးစည်းညီညွတ်မှုလည်းကျမတို့မြင့်တင်ခြင်းအဖြစ်ဒါသည်အတွေးခေါ်လက်နက်အနေနဲ့ကျမတို့အချင်းချင်းရပ်တည်ပြီးတော့တွားခြင်းအဖြစ်ဒီစစ်အုပ်စုရဲ့ဖိနှိပ်မှုကိုအတူတကွရင်ဆိုင်တံပြန်နိုင်မှာဖြစ်ပါတယ
်အမျိုးသမီးတွေဘဝတိုးတက်ခြင်းဟာလူမှုတိုင်းဝိုင်းတိုးတက်ခြင်းဖြစ်တာမို့အမျိုးသမီးတွေရဲ့ပါဝင်မှုကိုအားပေးဖို့ရည်ကြီးတယ်လို့အမေရိကန်ငွေကြေးရေးဝန်ကြီးအန်တိုနီဘလင်ကန်ကလည်းမတ်လ၄ရက်နေ့ကပြောဆိုခဲ့ပါတယ်ငြိမ်းချမ်းရေးတရားမျှတရေးလူခွင့်ရေးနဲ့တန်းတူညီမျှရေးအတွက်ရှီရန်ကနေမကျောင်းမီကိုတိုက်ပွဲဝင်နေကြတဲ့မြန်မာအပါအဝင်အမျိုးသမီး12ဦးကိုဒီနှစ်2024ခုနှစ်အတွက်ရဲစွဲတပ်တိရှင်အမျိုးသမီးတွေအဖြစ်နဲ့အမေရိကန်နိုင်ငံသားရေးဌာနက International Women of Courage Award ဆုချီးမြှင့်ချိန်မှာအခုလိုပြောသွားခဲ့တာဖြစ်ပါတယ
် We've seen this the more women serve in legislatures the less likely countries are to actually go to war.
ဥပဒေပြုလွတ်တော်တွေမှာမျိုးသမီးတွေပုံမူပါဝင်လေအဲ့ဒီနိုင်ငံဟာစစ်ဖြစ်ဖို့အလားအလာနည်းလေပါပဲဒီလိုပါပဲကမ္ဘာတဝန်းလုပ်ငန်းခွင်တွေမှာကြားမဝင်ငွေကွာဟမှုကိုရပ်ပစ်နိုင်မယ်ဆိုရင်ကမ္ဘာစီးပွားရေးကိုခန့်မှန်းကြီးဒေါ်လာ28ထရီလီယံလောက်ထပ်တိုးလာစေမှာဖြစ်ပါတယ်ဒီရင်းမြစ်တွေနဲ့ကမ္ဘာတဝန်းလူအဖွဲ့အစည်းတွေပုံမူတိုးတက်ကောင်းမွန်အောင်လုပ်နိုင်တယ်ဆိုတာတွေးကြည့်ပါဒါကြောင့်မျိုးသမီးတွေတိုးတက်ကောင်းမွန်လာတာကကျွန်တော်တို့အားလုံးအတွက်ပိုကောင်းလာတာဖြစ်ပါတယ်
ဒီစင်နိုင်ငံကမျိုးသမီးများနေမတိုင်ခင်ဒီလိုကမ္ဘာတဝန်းကမျိုးသမီးတွေကိုအမေရိကန်နိုင်ငံခြားရေးဌာနကနိုင်ငံကရဲစွမ်းတပ်တည်ရှင်အမျိုးသမီးတွေအဖြစ်နဲ့ချီးမြှင့်လာခဲ့တာကတော့ဒီနှစ်က18ကြိမ်မြောက်ဖြစ်ပါတယ်။သမ္မတကတော့ဂျေးဘိုင်ဒန်နဲ့နိုင်ငံခြားရေးဝန်ကြီးဘလင်ကန်တို့ဦးဆောင်ကမ္ဘာကထာလုပ်ပြီးသမ္မတအိမ်ပြီးတော့မှကျင်းပခဲ့တာပါ။တရားမျှတမှုနဲ့လွတ်လပ်ခြင်းတွေအတွက်မကြမရိုတိုက်ပွဲဝင်နေကြတဲ့အမျိုးသမီးတရေကောင်းတွေရဲ့အသံတွေကိုထုတ်ဖော်ဂုဏ်ပြုဖို့အင်မတန်ကိုမှအရေးကြီးပါတယ်လို့သမ္မတကတော့ဂျေးဘိုင်ဒန်ကအခမ်းအနားမှာပြောဆိုသွားပါတယ
် Your great acts of courage can inspire others to perform their own big and small
ရဲစွမ်းတတိပြင်းဝလာတဲ့ရှင်တို့ရဲ့ဆောင်ရွက်ချက်တွေဟာတခြားသူတွေကိုလည်းဒီလိုလုံရက်ကြီးငယ်မရွေးလိုက်ပါအားကြလှုံ့ဆော်လာအောင်လှုံ့ဆော်ရရောက်ပါတယ်။ကျမတို့အားလုံးကိုပဲ့တင်ခတ်တဲ့အနာဂတ်တေးတပုတ်ဖြစ်တယ်လို့အားလုံးဟာတရားမျှတမှုကိုရှာဖွေတဲ့သူတွေလွတ်လပ်ခွင့်ကိုကာကွယ်သူတွေဖြစ်လာစေပါတယ်။
ဒီနေ့ဆုရှင်မျိုးသမီးတွေဟာနိုင်ငံပေါင်းစုံကလူ့ဖွဲ့စည်းတွေအတွင်းအကျင့်ပြည့်ချဆမှုနဲ့ခွဲခြားဆက်ဆံမှုတွေကိုတိုက်ဖြတ်ပြီးတရားမျှတမှုအတွက်မကြောက်မရွံ့တိုက်ပွဲဝင်နေကြသူတွေဖြစ်ပါတယ်လို့ဦးကြီးပလင်ကန်ကလည်းကွန်ပျူတာစကားပြောခဲ့ပါတယ်
။ They're advocating for domestic workers in Bangladesh and people with disabilities in Afghanistan.
ဒီမျိုးသမီးတွေဟာဘင်္ဂလားဒေ့ရှ်မှာဆိုရင်ပြည်တွင်းလုပ်သားတွေအရေးအာဖဂန်နစ္စတန်မှာမတန်ဆွမ်းတွေအရေးယူဂန်ဒါနိုင်ငံမှာတော့အကျင့်ပြတ်ချဆမှုတွေကိုဖော်ထုတ်တာဂျပန်မှာလိင်ပိုင်းဆိုင်ရာစော်ကားမှုတွေကိုတွန်းလှန်တိုက်ဖြတ်တာဘော့စနီးယားနဲ့ဟာဇီဂိုဗီနာမှာစစ်ပွဲကာလအာရမပြုကျင့်ခံရတဲ့ကလေးငယ်တွေအရေးဆောင်ရွက်တာဘယ်လာရုစ်နိုင်ငံမှာတော့ဒီမိုကရေစီအရေးအတွက်တိုက်ပွဲဝင်ခဲ့ကြသူတွေဖြစ်ပါတယ်
အမေရိကန်နိုင်ငံရဲ့ဌာနအနေနဲ့2029ခုနှစ်ကစလို့ဒီလိုမျိုးသမီးတွေကိုဂုဏ်ပြုချီးမြှင့်လာခဲ့တာဟာအခုဆိုရင်နိုင်ငံပေါင်း90ကမျိုးသမီး190ကျော်ကိုချီးမြှင့်ခဲ့ပြီးဖြစ်ပါတယ်။ဒီအချိန်မှာမြန်မာနိုင်ငံကလက်ရှိကြားကာလမျိုးသားညီညွတ်ရေးအစိုးရ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင် NUG မျိုးသမီးနဲ့ကလေးငယ်ရေးရာဒူဝင်ကြီးမတ်ဤတင်ဆောင်မောင်းစားမကျန်းတူရေးလှူရှားသူဒေါ်မီစပယ်ဖြူလူခွင့်ရင်းတဲ့မြို့သမီးရဲ့တက်ကြွလှူရှားသူတွေဖြစ်တဲ့နော်ကညောဖုံးတဲ့မဖြူဖြူအောင်လို့လည်းရရှိခဲ့ဘူးကြတဲ့ဆူရာကိုတင်ပြရင်းနဲ့ပဲဒီသတင်းမှန်မြို့သမီးကဏ္ဍကိုကြီးမားပဲရန်နာဝင်ပြပါရှင်ကျမခင်ပြူထွေးပါနောက်တစ်ပတ်မှာပြန်ဆုံပါအောင်မယ်ရှင
်အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်နဲ့ပတ်သက်ပြီးသဘောထားမှတ်ချက်တွေကိုလည်း Facebook နဲ့ YouTube တိုက်ရိုက်ထုတ်လွှင့်ချက်မှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ
VOA American တဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှာကိုရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိန်ဆက်ရရပါရှင်
။အခုတော့တုတ္တဆုံလွင် American တခွင်အစီအစဉ်လှည့်ပါဗျာ။ဒီအစီအစဉ်မှာ American ရောက်မြန်မာနယ်ပါမတွန်ဆွမ်းမင်းစီချန်ပီယံတယောက်ကြောင်းဒုတိယပိုင်းကိုဆက်လက်တင်ပြမှာပါ။မင်းစီချန်ပီယံကိုနိုင်လက်ဝင်းအနေနဲ့နိုင်ငံတကာမင်းစီပြိုင်ပွဲတွေမှာဘယ်လိုပါဝင်ရှင်ပြိုင်ခဲ့လဲ။မိသားစုနဲ့လုပ်ငန်းခွင်ကြအချိန်တွေဘယ်လိုမျှဝေသုံးဆွဲခဲ့လဲ American အိမ်မက်တွေဘယ်လိုအကောင့်ထဲပေါ်ခဲ့လဲဆိုတာကိုကိုအောင်ကရိုက်ကူးတင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်ညီမကြီးမှာအဲ့လိုမတမဆွမ်းနေပါလေနည်းနည်းဟိုပြောပြမယ်လက်နေတယ်လို့ဒါလိုအဲ့လိုစိတ်ဓာတ်လေးတော့ရှိတယ်ဗျာဟိုပြိုင်ပွဲဝင်လို့ရှိရင်ကျွန်တော်ကအော်အတော်ဆုံးဖြစ်ပြီးအရှိဆုံးကမထွက်ရတာတို့နောက်လူကြီးတွေဝင်ကြီးတွေလာပြီဆိုလို့ရှိရင်တို့ကကျွန်တော်ကိုဟိုအဆွမ်းမပြခံဘူးဘာလို့လဲဆိုတော့မင်္ဂလာမရှိဘူးပေါ့ဗျာမတန်မဆွမ်းတဲ့လူတယောက်ကအာနောက်တစ်ခုကဝင်ကြီးတွေကမင်းတို့ရှိမှတန်ဆွမ်းတဲ့ကောင်မရှိတော့ဘူးလားကွာအဲ့လိုမျိုးပြောတာစကားတွေကအဲ့ခစ်ကပေါ့ဗျာနည်းနည်းလေးဆိုတော့အဲ့ဒီအရာလေးတော့ကြော်ဖြတ်လာတာလေးရှိတယ်တချို့ဆိုရင်ကျွန်တော်ဆိုရင်ဟိုအဲ့ဟာဟိုဗိုလ်ချုပ်ခင်ရဲ့ခစ်ကပေါ့ဗိုလ်ချုပ်ခင်ရဲ့ခစ်ကဦးတန်းရွှေခစ်ကပေါ့နော်အဲ့လိုမျိုးနောက်ကျွန်တော်နိုင်မဲ့ဟာတွေကိုအမှတ်နဲ့နိုင်နိုင်ကြီးကိုတိတိကြီးနဲ့ကျွန်တော်ဒုတိယလုပ်ဖြစ်တာလေးရှိတယ်နောက်တစ်မျိုးကကြတော့တို့ကကာကွယ်ရေးဆိုတော့ဒီကာကွယ်ရေးကနိုင်အောင်နိုင်ရမယ်ဘာလို့ဆိုတော့ကာကွယ်ရေးကဒီအမျိုးသားအားကြပေါ်တော့မှာရွှေတစိ့အများဆုံးရရမယ်ဆိုတော့ရည်မှန်းချက်ရှိတော့ကျွန်တော်တို့ကခက်ရှင်းပြောမယ်ဘလောက်ပဲတော်တော်ပထမကာကွယ်ရေးကိုပေးရတာသိရမလားအဲ့တော့ကိုကဒုတိယနဲ့ဟိုဘယ်လိုပြောမလဲအိမ်မှာငိုပြီးပြန်လာရတယ်အများကြီးရှိတယ်ခံစားချက်လေးတွေပေါ့ဗျာဒါပေမဲ့ဒီနိုင်ငံမှာကြတော့အဲ့ဒါမရှိဘူးဗျာသိရမလားကျွန်တော်တို့ဘက်မတန်လို့လေတို့အနိုင်မပေးဘူးသူကကျွန်တော်ဘလောက်စူးစမ်းကျွန်တော်မတော်ရင်သူတို့အနိုင်မပေးဘူးအတိမတ်လည်းမပြောဘူးကျွန်တော်တော်လို့ရှိရင်လေသူတို့ကကျွန်တော်တစ်ပတ်မတန်လို့ဆိုပြီးတော့မင်းနဲ့မတန်ဘူးဆိုတဲ့စကားဒီနိုင်ငံမှာမပြောဘူးဆိုကျွန်တော်ရဲ့ခန္ဓာကိုယ် straight ဖြစ်အောင်ကျွန်တော်ကျင့်တယ်မြင်းကလည်းကျွန်တော်ရဲ့ balance ကိုနားလည်အောင်လုပ်တယ်။နောက်မြင်းကိုကျွန်တော်လက်နဲ့မကင်မဲနဲ့ကျွန်တော်ရဲ့ body weight နဲ့မြင်းကလှည့်နေတာအခုကြည့်လိုက်အခုညာဘက်ကိုလှည့်မယ်။ဒီဟာနဲ့ကစားတာကျတော့သူက Spain ပေါ့ဒီဒုတ်နဲ့ဒါ73မိရှိတယ်။ဒါကကျတော့ Garrocha လို့ခေါ်တယ် Garrocha ဆို Spanish တွေက Spain နိုင်ငံလူတွေကဟိုဟာနွားရိုင်းတွေကိုသူကမြင်းနဲ့စီးပြီးတော့အဲ့လိုဒီဟာနဲ့ထိုးပြီးတော့သူက fight လုပ်တာ။file တော့ Garrocha art အဲ့ဒါ became အဲ့ဒါအနုပညာဖြစ်သွားတာပါဗျာအဲ့လိုလှလှလေးကတာတို့အဲ့ဒုံနဲ့ကတာတို့ပါလို့
အဲ့ဒါကရိုးချာလို့ခေါ်တယ်ဟိုကျွန်တော်တန်းခုံတော့ဂျမ်ပင်လို့ခေါ်တာပေါ့ဗျာရှိုးဂျမ်ပင်ပေါ့နောက်ပြီးတော့ဟိုကျွန်တော်ပြေးပြီးတော့မြင်းကို slide လုပ်လိုက်တာကြတော့ western ခေါ်တာ western raining လို့ခေါ်တယ် raining ဆိုတာမြင်းကိုကျိုးနဲ့ရက်ခိုင်းတဲ့နီးအဲ့လိုနီးလို့ခေါ်တယ်အဲ့လိုမျိုးနောက်ကျွန်တော်ဟိုမြင်းကိုဖလောက်လောက်တာတို့ခြေထောက်တွေပါဆန်တာတို့ပါတို့ကြတော့ dressage အဲ့ဒါကြတော့ Europe နိုင်ငံမှာမြင်းကိုအလှစီးပေါ့မြန်မာလိုပြောရရင်အဲ့လိုမျိုး
မြစ်ပြိုင်မှာပထမဦးဆုံးကျွန်တော် dressage ကိုကျွန်တော်ပြိုင်တယ် dressage ဆိုတာကျွန်တော်ဒီ European မှာမြန်မာလိုပြောတော့မြင်းအလှစီးတာပေါ့ဗျာမြင်းအလှစီးတာကျွန်တော်ပြိုင်တယ်အဲ့မှာလည်းကျွန်တော် AFI ဆိုတော့ international level မှာကျွန်တော်စုပထမဆုံးရခဲ့တယ်ပြီးတော့ကျွန်တော်အဲ့မှာနောက်ပိုင်းကျတော့ကျွန်တော် cowboy တွေပေါ့ရိုးရိုးလူနဲ့ပြောမယ်ဆို cowboy တွေ western ပေါ့နော် western မြင်းစီးတဲ့ဟာမှာကျွန်တော်စီးတယ်အဲ့မှာကျွန်တော်စုရအများကြီးရတယ်ကြည့်ရကျွန်တော်အခုမြင်းပြိုင်နေဆိုလို့ရှိရင်လာတိုင်းလာတိုင်းမှာမြင်းပြိုင်ပွဲရှိတယ်ဒီလာတိုင်းလာတိုင်းမှာအနည်းဆုံးဆိုရင်ဖီလာဒဲဖီးယားမှာရှိတယ် Syracuse New York မှာကျွန်တော်သွားတယ်အဲ့ဒါကျွန်တော်နဲ့ဆိုရင် 3 to 5 hours 3နာရီ5နာရီလောက်ကျွန်တော်ဟိုဘက်မောင်းပါတယ်ကျွန်တော်မြင်းကားကိုကျွန်တော်တပည့်တွေကမြင်းတဲတဲ့ကားနဲ့တဲသွားတယ်ကျွန်တော်ကလေနဲ့သွားတယ်ကျွန်တော်အိမ်မှာမြင်းပြိုင်နေပြန်ပြီးပြန်လာတယ်ကျွန်တော်ကမြင်းမာလဲတရားသူကြီးဖြစ်တယ်ကျွန်တော်ဒီမှာ International Liberty Horse Association ကျွန်တော်ကိုတရားသူကြီးအဖြစ်ကျွန်တော်ခံထားတယ် certify လုပ်ထားတယ်ဆိုတော့ကျွန်တော်အဲ့မှာသူတို့ကျွန်တော်အပြန်ပြီးတော့အမှတ်ပေးရတယ် judge လုပ်ရတယ်ဒီနိုင်ငံကိုကျွန်တော်အင်မတန်နဲ့ကျေးဇူးတင်တယ်ကျွန်တော်အမိမြေရာကျွန်တော်မွေးဖွားခဲ့လို့ကျွန်တော်တသက်လုံးမမေ့သလိုပဲဒီနိုင်ငံရဲ့လူတယောက်ကိုပြုစုပြောထောင်တာကိုလည်းကျွန်တော်အရန်ဟိုဘယ်လိုပြောမလဲကျေးဇူးတင်တယ်ဒါပေမဲ့ don't get me wrong ပြုစုပြောထောင်လဲဆိုတာဒီနိုင်ငံကိုကျွန်တော်ဘာမှလာလုပ်ပေးတာမဟုတ်ဘူးဘယ်သူမှလာပြီးတော့ကျွန်တော်ကားနဲ့လိုက်ပို့ပြီးចောင်းပို့ပေးတာမဟုတ်ဘူးဒါပေမဲ့ဘာလုပ်ထားလဲဆိုတော့ဒီနိုင်ငံရဲ့ system ကကိုစ조사ရင်ကိုရမယ်ကိုမစ조사ရင်ကိုမရဘူးစ조사ရဲ့လူတယောက်ကိုလည်းမနှိမ်ဘူးဘာဝါသနာပါဘာပဲကိုအုံတော်မှာရှိရှိကိုဘာပဲယုံကြည်မယုံကြည်မယုံကြည်ဒီနိုင်ငံကအဲ့လိုမျိုးခွင့်ပြုထားတယ်အဲ့ဒါတကူကတော့အမေရိကန်ကိုဒီနေ့ခြေချအဲ့ဒီ feeling ကချက်ချင်းရတယ်ဘယ်လိုလဲဒီနေ့ကျွန်တော်ဒီနေ့အောင်မြင်လို့ပြောတဲ့စကားလည်းမဟုတ်ဘူးဟိုမအောင်မြင်လဲကျွန်တော်ဒီစကားပြောမှာဒီနိုင်ငံကဒါပဲကိုမအောင်မြင်တာအောင်မြင်တာကိုအသုံးမကျလို့ဂျာနာကဒီနိုင်ငံရန်ရန်က
ကိုအောင်တက်ဆက်ခဲ့တာပါဗျာ VOA ရဲ့ထွက်လင့်ချက်နဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးလို့ရတယ်ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ဖြစ်ပါတယ်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ
်အခုတော့သိပ္ပံနဲ့နည်းပညာကဏ္ဍအလှည့်ချပါပြီခင်ဗျာ EV လို့ခေါ်တဲ့လျှက်စက်ကားတွေအသုံးများလာတဲ့ဒီခေတ်မှာလျှက်စက်ကားလုပ်ငန်းရှင် Elon Musk ကလစ်သနီယန်ဓာတ်ကဘက်ထရီဟာရေနံအစ်စ်တစ်မျိုးလို့သတ်မှတ်ခဲ့တယ်လို့လီသီယမ်သတ္ထုကိုကဘာတလွအပြိုင်ဆိုင်ရှာဖွေလာနေကြပါတယ်မြန်မာနိုင်ငံမှာရှိနေပေမဲ့တေချာမစူးစမ်းသေးတဲ့ဒီလီသီယမ်ရဲ့အသုံးဝင်မှုသတ္ထုဈေးကွက်နဲ့အလားအလာအကြောင်းကိုဩစတြေးလျနိုင်ငံဓာတ်သတ္ထုရှာဖွေတူဖော်ရေးအကြံပေးဒေါက်တာဦးအောင်ဘွားကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
မင်းနဲ့ကြောက်တယ်အနေကြောက်ကြောက်တယ်တွဲပြီးတွေ့ရလေရှိတယ်လစ်သီယမ်ကိုရေနံသစ်ဖြစ်နေတတ်မှတ်ကြပါလေမြန်မာနိုင်ငံမှာတွေ့နေရပေမဲ့စီးပွားဖြစ်ထုံနိုင်မှုစူးစမ်းမှုတွေလုံးနေသေးတယ်ဒီလစ်သီယမ်ကိုကမ္ဘာတလောဘယ်နေရာတွေမှာတွေ့နိုင်ပါသလဲဒေါက်တာဦးအောင်ဘွားကပြောပြပေးမယ်
ဘရိုင်းတဘိုးစစ်ပေါ့နော်စားကန်ကြီးတဘိုးစစ်တွေကတော့ကမ္ဘာပေါ်မှာအဓိကထုတ်ထားတာကျွန်တော်တို့ဒီချီလီတို့အာဂျင်တီးနားတို့ဘိုလီဗီးယားတို့တောင်အမေရိကတိုင်းနိုင်ငံ3ခုပြီးတော့ကျွန်တော်တို့ United States ရဲ့အနောက်ပိုင်းနေပါလေဒါကိုတွေ့ရတဲ့ပူပြင်းတဲ့နေရာတွေမှာနောက်ပြီးတော့မှတရုတ်ပြည်အနောက်ပိုင်းပူပြင်းတဲ့နေရာတွေမှာတွေ့တယ်ဒီပကမတိုက်တွေကြတော့အဓိကအားဖြင့်ကျွန်တော်တို့ဒီဩစတြေးလျတို့ကနေဒါတို့ရုရှားတို့အဲ့ဒီနိုင်ငံတွေမှာအဓိကတွေ့ရပါတယ်ဆက်ဒီမင်းကတော့ကျွန်တော်တို့ဒီစာဗီးယားလို့ခေါ်တဲ့အရင်ကယူဂိုစလာဗီးယားနိုင်ငံတွေပေါ့ဖြစ်လာတဲ့စာဗီးယားနိုင်ငံမှာတွေ့ရပါတယ်နောက်တစ်ခုကတော့လုံခဲ့တဲ့နှစ်ကမှအကြီးဆုံးလစ်သီယမ်ဒီပိုဇစ်ကြီးတစ်ခုကို United States အနောက်ဘက်ကနေဗာဒါ State ပါတွေ့ထားပါတယ်အဲ့ဒါကဘာလဲဆိုမီးတောင်ကြီးတွေထဲမှာအရင်ဆုံးကဟုတ်တုံးကပေါက်ခဲ့တဲ့60 million လောက်ကပေါက်ခဲ့တဲ့မီးတောင်ကြီးရဲ့ crater ထဲမှာဒီလစ်သီယမ်ဒီပိုဇစ်ဟာအင်မတန်ကြီးမားတဲ့လစ်သီယမ်ဒီပိုဇစ်ကိုသူတွေ့တယ်လို့ကြေညာထားပါတယ်အဲ့ဒီဒီပိုဇစ်ကတကယ်လို့သူတို့အသေးစိတ်လေးတာတိုင်းတာကြည့်မယ်ဆိုရင်ဖြစ်လာမယ့်ဟာက20 to 40 million တန်လောက်ရှိပြီးတော့ကမ္ဘာပေါ်မှာအကြီးဆုံးအခုလောလောဆယ်ဖြစ်တဲ့ဘိုလီဗီးယားလစ်သီယမ်ဒီပိုဇစ်တော်ကြီးနိုင်လိမ့်မယ်သူယူဆကြပါတယ်။ဒါကဘာလဲဆိုရှင်ကလေးနဲ့တွဲတွေ့တဲ့အဲဒီခရီးသူကြီးတွေကဗိုကန်နစ်ဘုဇာပေါ့ဆက်ဒီမင်းဒီနဲ့တွဲတွေ့တာဆိုတော့လစ်သီယမ်ဒီပိုဇစ်ဖြစ်ပါတယ်။အဲ့ဒါကတော့ဗိုကန်နစ်ဆက်ဒီမင်းဒီပိုဇစ်လို့သူလောလောဆယ်ခေါ်ထားကြပါတယ
်။လစ်သီယမ်ကဘလောက်အသုံးဝင်ပါသလဲဆရာအဲ့ဒါလေးနည်းနည်းအရှင်းပြပေးပါ
လစ်သီယမ်ကအဓိကအားဖြင့်တော့ဘုရားပေါ့ဘက်ထရီလုံးတဲ့နေရာမှာအဓိကအသုံးပြုပါတယ်။များသောအားဖြင့်တော့ဒီ electric car တွေ mobile phone တွေ digital camera တွေ laptop computer တွေမှာအဓိကအားဖြင့် rechargeable battery တွေသုံးတဲ့အခါမှာဒီလစ်သီယမ်မရှိမဖြစ်ပါပါ။ဒါတင်မကပါဘူး non rechargeable battery တွေကိုလည်းဘယ်မှာသုံးလဲဆိုရင်ကျွန်တော်တို့ဒီနှလုံးကုပ်ဖို့အတွက် pacemaker လုံးတဲ့နေရာမှာလည်းဒီလစ်သီယမ် battery ကိုသုံးပါတယ်။နောက်တစ်ခါကလေးကစားစရာတွိုင်းနေနာရီတွေလုတ်တဲ့နေရာမှာလည်းပဲ rechargeable battery ကိုသုံးတယ်။သူနဲ့အတူလစ်သီယမ်ကို magnesium တို့ aluminum တို့ပေါင်းပြီးတော့အလွိုင်းနေတဲ့လုတ်တဲ့ခါမှာ string ကပိုကောင်းလာတယ်။နောက်ပြီးတော့သူပေါ့တယ်။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဒီ bulletproof ဟုတ်သားပေါ့။ကြည်ကအင်ကြီးကြည်က material အဲ့လုတ်တဲ့နေရာဒီမှာသုံးတယ်။နောက်တစ်ခါကျွန်တော်တို့လေမြန်တို့နောက်ပြီးတော့ bicycle တို့နောက်ဆုံးဒီ high speed train လုတ်တဲ့နေရာဒီမှာလည်းပဲသူ့ကိုသုံးပါတယ်နောက်ဘာလဲဆိုရင်မှန်လုပ်ငန်းကျွေးတဲ့ရေးတဲ့လုပ်ငန်းနောက်ပြီးဆေးဝါးလုပ်ငန်းအညာဒီမှာလည်းသုံးတာကိုတွေ့ရပါတယ်နောက်ပြီးတော့မှ lubricant ဟိုဒါ lithium grease lithium salt တို့အဲ့ဒါလုပ်တဲ့နေရာလေးမှာတော်တော်များများသုံးရတာကိုတွေ့ရပါတယ
်ဟုတ်ကဲ့ပါဆရ lithium ဈေးကွက်နဲ့အလားအလာလေးနည်းနည်းပြောပြပေးပါဆရ
လုံးလုံးစီကကဘာမှာဒီလျှက်စစ်ကားတွေကတတိယတန်းနဲ့ပို့ဖို့ထုတ်လာတယ်တနည်းအားဖြင့်ဆိုရင်2030ခုနှစ်ကဒီ mass production များလာတဲ့အခါမှာဒီ lithium market ဆိုတာ lithium industry ဆိုတာကဒီပြည်နယ်လက်ထုတွေနဲ့ရှင်ရင်အင်မတန်ငယ်သေးတယ်နှုတ်သေးတယ်လို့ခေါ်ပါပေါ့ကျွန်တော် goal လို့ဘာလို့ကြာပြည့်နေပေါ့ညာနဲ့ရှိပြီးတော့ဒီ lithium ကခုမှစတယ်လို့ကမဟုတ်ဘူးဒါမှမဟုတ် boom ဖြစ်သွားတာကမကြသေးတဲ့ဆယ်နှစ်ကျော်လောက်ကတနည်းနဲ့တနည်းပြည့်စစ်ကားတွေအများကြီးထုတ်လာတဲ့အများ lithium ရဲ့လိုအပ်ချက်ကလည်းပိုပိုများလာဒါကြောင့်မို့လို့သူရဲ့ဈေးကွက်ဟာလည်းပဲတပြေးပြင်းနဲ့တက်လာတာကိုတွေ့ရ2030ခုနှစ်ကလစ်သီယမ်ကာဗွန်ဒိတ်တန်ဟာအမေရိကန်ဒေါ်လာ9180အဲ့လောက်ရှိနေတာကနေပြီးတော့2020လဲကြာတော့ဒီလစ်သီယမ်ကာဗွန်ဒိတ်တန်ဟာ8400လောက်ဖြစ်သွားတယ်လွန်ခဲ့တဲ့
ဒီလိုလုံးဝမှုတွေဖြစ်လာတော့ဒါကြောင့်မလို့လီဒီယန်ဟာလောလောဆယ်မှာအင်မတန်ဟော့အိုင်တမ်တစ်ခုဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်။တသက်တူရှာဖွေတူဖို့ရဲ့အကြံပေးဒေါက်တာဦးအောင်ဘွားရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ညပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။
Okay, mute that in second of a Baguro Janet chain to Mars, ten chin to go to Nova, the Sabiba, yeah. Kazama, Pika, yes, same, Jagging, Japan, Pilabo, Shimshi Suraha, Hammer Street Bomba, Mutini, the Lu, American and Jai, when you Anthony bringing up, Dog Janima, Piovari, Egen and Kairo, Mapilo de Kaza, Pia, Sunuberani, the Bord, Dunimu Miabe, Hammer Snina Muri, Jabriniga, Tan Tokwa, Thwabi, me. American Gaza Gazama appeared to a seller Luson Toma Pichau, Turiki Kuzlerine, Washington DC, Sunibem Loken, when you bringing up Piovare. The cars Ukraine Tamara Zelensky are Turiki Tamara, Aruane Twistombo, Istanbul, Topjanima, Tobare. Gazan Uha, Ukraine, Russia, Supoye, Pelinetti, that Kongan Tempo, the voting general, Russia, Pantare, Ukraine, Sito Mane, Nangay, Gendari, Ye Sunijabu, Shibare. The car American Tamara, Joe Biden, Ukraine, Yene Patabi, Jalabri, Nya. Nangano Chipia, Mengoma, Tetun, Piogarapo, Ukraine Piduriga, Wamia, Chuzoni Javare, Dabime, Letu, Kuni, Luan, Nidid, Lu, Taupia, Pioso Javare. The car, Mimar, the Dentabo Mara, and the town of Seti, Stana, Thingan, and now by Indiago, Tupi, Colonjar, and Mimaduka, the Rega Patamatuku, Tauchania, Sabi, Niep, Jampo, Nibare. Mimar began, ATM, and Layote, Concert, Cuneo, and Menego, Jampo, season yellow, right at the Rema, Suare, Indian Mimana, Nangale, Puka, Lulaso, Kudan, Tola, and Pepe, no, my pitcher. ပြောကြပြီးသတင်းပတ်အနေနဲ့အကြမှာအခုလိုပြန်ပို့တာဖြစ်ပြီးလာမယ့်ရက်တွေအတွက်နောက်ထပ်ပြန်ပို့ဖို့လည်းရှိနေပါတယ်ဗျာသတင်းအချင်းကျွတ်ကတော့တော့ပါပဲခုစီစဉ်ပြမြောက်ဖို့အတွက်မနေ့ခင်းအစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပြီးတော့ရုပ်တံဒါရိုက်တာကတော့ဂျိမ်းစ်ဖြစ်ပါတယ်ဗျာ VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဘန်အကြံပေးချင်တဲ့ဒါမှမဟုတ်ကိုဒေတာတွေကသတင်းထူးတွေကိုပေးပို့လို့ရဆိုရင်တော့ Burmese.voanews.com ကိုပေးပို့နိုင်ပါတယ်ဗျာ ကျေးဇူးထူးတင်ပါတယ်များဒီမနက်အစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီများတတရှင်းတဲ့ကွာမြမပြည်သူပြည်သားအားလုံးဘေးရန်နဲ့ကြေကျမှရှင်လန်းကြပါစေကျွန်ညင်းကြီးပါခင်ဗျာ